Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တန်ရဲ့2024ခုနှစ်ဇန်နဝါရီလ9ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ line to meter 1925 32တို့ပြင် line လက် meter 190 kHz 1965တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့အရှေ့လယ်ပိုင်းဒေသအကြီးဂျော်ဒန်ပြည်နဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတို့ဒီနေ့ဆွေးနွေးကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းမှာမိလောင်မှုကြောင့်အင်ဂျီတထောင်ကျော်ပျက်စီးသွားပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မန့်ရင်ချင်းနဲ့တူပြောပြပေးသွားမှာပါ
ရှမ်းပြည်မြောက်ပိုင်းကတစ်တုံညာနှစ်ခွန်စစ်စင်ရေးဟာမြန်မာနိုင်ငံအနောက်ဘက်ချမ်းမှာရှိတဲ့ချင်းပြည်နယ်အတွက်မဟာဗျူဟာမြောက်ဘလို့အရေးပါခဲ့ပါသလဲ
ဒီမကနေစစ်ရင်တန်းကြီးကြီးချင်းတောင်ဝင်စစ်စင်ရေးကြီးထိုးလာတာပြုံးရှိဘူးဘယ်လိုမှရှိဘူးမရှိတဲ့အတွက်ဒီအထိုင်စခန်းမှာရှိနေတဲ့ချင်းတောင်မှာငကိုကလေးကတတ်ချက်ထားပြတာဟဲ့ဒီကိုကျွန်တော်တို့ကမြို့သိမ့်တိုက်ပွဲအထိစင်နှွင်းနေနိုင်ခဲ့တာဖြစ်ပါတယ
်ဒါကတော့ဒီ CNF ချင်းအမျိုးသားတပ်ဦးရဲ့ပြောခွင့်ရဆလိုက်ထက်နေက VOE ကိုပြောသားတာပါနောက်ပိုင်းမြမဒီမိုကရေစီရေးရာစီစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါ2023ခုနှစ်တွင်ရိုဟင်ဂျာဒုက္ခသည်တွေရဲ့အကျက်အတဲတွေအကြောင်းကိုလည်းစူးစီးတင်ပြမှာပါနောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာစတဲ့ပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့အတူပြောပြမှာပါရှင
်အရှေ့လယ်ပိုင်းဒေသကြီးဆွန်းနွေးကိုခီးထွက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီနေ့တင်းငွေတွင်နေမှာတော့ဂျော်ဒန်နိုင်ငံကိုရောက်ရှိနေပြီးဂျော်ဒန်ပြည်ရင်ဒုတိယမြောက်အဗ်ဒူလာနိုင်ငံရေးဝန်ကြီးအီမန်ဆာဖာရီနဲ့တွေ့ဆုံပါတယ်။ဂါဇာဒေသကိုကုန်တင်ကားတွေနဲ့အကူအညီပေးပို့နေတဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရုံးကိုလည်းတွားရောက်ခဲ့တာပါ။အစ္စရေးနဲ့ဟားမတ်စ်တိုက်ပွဲတွေကြောင့်ဒေသတွင်းရဲကပ်မှုတွေကြုံနေရတဲ့အရှေ့လယ်ပိုင်းဒေသခီးစင်မှာဝန်ကြီးဘလင်ကင်အခုနောက်ဆုံးဂျော်ဒန်နိုင်ငံကိုရောက်နေတာဖြစ်ပါတယ်။ဂျော်ဒန်နဲ့တခြားအာရဗ်နိုင်ငံတွေကတော့အော်တိုဘာလကစပေါ်ပေါက်ခဲ့တဲ့စစ်ပွဲကိုအမြန်ဆုံးရပ်ဆဲဖို့တောင်းဆိုထားပေမဲ့အစ္စရေးကတော့လက်မခံပါဘူး။ဂါဇာဒေသမှာအစ္စရေးရဲ့စီးရဲလှုပ်ရှားမှုတွေကိုအပြင်းထန်ဝေဖန်နေတဲ့တူရကီသမ္မတရီချစ်တိုင်အာရိုဝါနဲ့လည်းဝန်ကြီးဘလင်ကင်မနေ့တုန်းကတွေ့ဆုံဆွေးနွေးကြတာပါဂါဇာဒေသပရီကတ်ကိုရှော့ချနိုင်အောင်နဲ့ကျယ်ပြန့်မလာအောင်အရှေ့လယ်ပိုင်းဒေသကအဓိကကျတဲ့နိုင်ငံတွေရဲ့ဩဇာအရှိန်အဝါကိုအသုံးချနိုင်မှုတူရကီသမ္မတကပြင်ဆင်နေတယ်လို့လည်းဝန်ကြီးဘလင်ကင်ကသတင်းတောက်တွေကိုပြောဆိုထားပါတယ်ခင်ဗျာ
ဂါဇာဒေသမြောက်ပိုင်းကဟားမတ်စ်အဖွဲ့ရဲ့စစ်ဖက်ဆိုင်ရာအခြေခံအဆောက်အုံတွေကိုဖြိုခွင်းလိုက်ကြောင်းအစ္စရေးစစ်တပ်ကပြောပါရယ်ထိုးစစ်တွေကိုပိတ်ဆို့ဝန်းရံထားတဲ့ဂါဇာဒေသတောင်ဘက်ပိုင်းကိုအပြည့်အဝပြောင်းရွှေ့မယ်လို့လည်းအစ္စရေးဟားမတ်စ်စစ်ပွဲလေးလပြည့်တဲ့ဒီကနေ့တနင်္ဂနွေနေ့မှာပဲကြေညာလိုက်တာပါဂါဇာမြောက်ပိုင်းကတပ်တွေအားလုံးကိုပြန်ရုပ်မှလာဆိုတာကိုတော့အစ္စရေးစစ်တပ်ကမပြောပေမဲ့အောင်မြင်မှုတွေကိုဆက်လက်တိုးချဲ့ပြီးအစ္စရေးဂါဇာနယ်စပ်တလျှောက်လုံခြုံရေးအတွက်ခိုင်မာအောင်ဆောင်ရွက်မယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ရဲ့အစ္စရေးနိုင်ငံခီးစဉ်မတိုင်ခင်မှာပဲအစ္စရေးစစ်တပ်ရဲ့ကြေညာချက်ထွက်ပေါ်လာတာပါ။ဝန်ကြီးဘလင်ကင်အပါအဝင်အမေရိကန်သမ္မတဂျိုးဘိုက်ဒန်အစိုးရတာဝန်ရှိသူတွေကတော့ဂါဇာဒေသမှာပါလက်စတိုင်းအရက်သားတွေတေချေထိခိုက်မှုရော့ပါအောင်အစ္စရေးရဲ့စစ်ဆင်ရေးတွေအရှိန်လျှော့ဖို့နဲ့ဟားမတ်စ်အဖွဲ့ရဲ့ခေါင်းဆောင်ပိုင်းကိုအဓိကပြစ်မှတ်ထားဖို့ထက်တလဲလဲတိုက်တွန်းထားပါတယ်ရှင
် VOA American တဲ့ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိ line to meter 19 kHz 1595တုံညာ line to meter 25 kHz 1783တုံညာ line to meter 32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်သံညမပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်း Cox's Bazar ခရိုင်ကရိုဟင်ဂျာဒုက္ခသည်စခန်းကမှမိကြီးကျယ်လောင်ကျွမ်းမှုကြောင့်ယာယီကိုလိုရောအင်ဂျီတထောင်ကျော်ပျက်စီးပြီးထောင်နဲ့ချီဥမဲ့အိမ်မဲ့ဖြစ်ရတယ်လို့ဒေသခံမိသားဌာနနဲ့ကုလသမဂ္ဂတာဝန်ရှိသူတွေကဒီနေ့ပဲပြောလိုက်ပါတယ်။ကုတူပလောင်ဒုက္ခသည်စခန်းမှာမင်းညာတကောင်လောက်က မိလာမှုစတင်ဖြစ်ပွားခဲ့ရမှာလေရင်တက်ခဲ့မှုကြောင့်အလင်းအမြန်မိကုဆက်ခဲ့တဲ့အကြောင်းဒေသခံမိသက်ဌာနအကြီးကဲရှာဖီကူအစ္စလမ်ကိုကူကပြီး AP သတင်းကဖော်ပြခဲ့တာပါ။ဒီကဲတည်ချတဲ့သတင်းတွေတော့မကြားသေးဘူးလို့လည်းပြောပါရယ်။မိလာမှုကြောင့်အင်ဂျီ1040ဖြစ်စီခဲ့ပြီးမိသက်အဖွဲ10ဘွဲ့နဲ့နှစ်နာရီလောက်ကြာအောင်ညှိနှိုင်းခဲ့ရတယ်လို့လည်းပြောဆိုထားပါရယ်။သတင်းတွေနဲ့အစောပိုင်းထိမိဆက်လက်လောင်ကျွမ်းချိန်မှာအမျိုးသမီးနဲ့ကလေးတွေပါဝင်ဒုက္ခသည်စခန်းကထောင်နဲ့ချီရဲရိုဝင်ဂျာတွေကတော့ကိုယ့်ပစ္စည်းတွေကိုတဲ့ပြီးဘေးလူရအနီးနာကွင်းမြင်တွေကိုထွက်ပြေးကြရတာပါဒုက္ခသည်မြတ်ဆန်ရကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့ထိရောက်ပစ္စည်းမှုတိုင်းတာကိုစမ်းစစ်နေတယ်လို့ AP သတင်းဌာနကပြောဆိုထားပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီကနေ့ January 9ရက်နေ့ပြုလုပ်တဲ့ရွေးကောက်ပွဲမဲရလက်တွေကိုမဲယုံအသီးသီးမှစတင်ရေးတွက်နေပါပြီ။အချို့စစ်တမ်းတွေအရလက်ရှိဝန်ကြီးချုပ် Sheikh Hasina ဟာပစ္စမမြောက်ယာရုတက်တန်ယူနိုက်တက်အလားအလာရှိနေပါတယ်။အတိုက်ခံပါတီဦးဆောင်တဲ့ရွေးကောက်ပွဲသပိတ်မှောက်မှုဖြစ်ခဲ့ပေမဲ့ရွေးကောက်ပွဲကိုမဖြစ်မနေကျင်းပခဲ့တာပါ။ဝန်ကြီးချုပ် Sheikh Hasina ကတော့အတိုက်ခံပါတီဖြစ်တဲ့အမျိုးသားရေးပါတီ BNP ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်တစိုက်ကတ်ထားပါတယ်။တချိန်ကဆင်းရဲမွဲတေမှုတန်းကိုအလူးလဲခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဟာရှိတ်ဟာစီနာဦးဆောင်တဲ့အစိုးရလက်ထက်မှာစီးပွားရေးတိုးတက်လာခဲ့ပေမဲ့လူခွင့်ရေးချိုးဖောက်မှုတွေအပါအဝင်တိုက်ခံတွေအပေါ်ရရဆက်ဆက်ဖြိုခွင်းခဲ့ကြောင်းဆွဆွဲခံထားရပါတယ်။လက်ရှိရွေးကောက်ပွဲမှာလည်းရှိတ်ဟာစီနာပါတီအနေနဲ့ရှင်ပြိုင်ဘက်ပါတီမရှိသလောက်ဖြစ်ခဲ့တာပါ။ဒါပေမဲ့ပါတီတစ်ခုအဖွဲ့အစည်းတစ်ခုတည်းပဲဆိုတဲ့တစိုက်တက်ခံရမှာကိုရှောင်ရှားဖို့အတွက်မဲဆန္ဒနယ်မြေတချို့မှာရှိတ်ဟာစီနာပါတီရဲ့ကိုယ်စားလှယ်တွေပါဝင်ရှင်ပြိုင်ခြင်းမပြုခဲ့ပါဘူး။ဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲအတွက်မဲရည်တွက်မှုတွေကိုစတင်ရေတွက်နေပြီဖြစ်ကြောင်းရွေးကောက်ပွဲကော်မရှင်ပြောရေးဆိုခွင့်ရှိသူကတော့ AFP ကိုပြောဆိုခဲ့ပါတယ်အစုလိုက်အပြုံလိုက်ဖန်ဆီးမှုကိုရင်ဆိုင်ခဲ့ရတဲ့အတိုက်ခံ BNP ပါတီကတော့အတုရောင်ရွေးကောက်ပွဲလို့ဆွဆွဲခဲ့ပြီးရွေးကောက်ပွဲမှာမဲမထဲကြပဲအထွေထွေသပိတ်မှောက်ကြဖို့ဘင်္ဂလားဒေ့ရှ်ပြည်သူတွေကိုတိုက်တွန်းထားပါတယ်အသက်86နှစ်အရွယ်ရှိနေတဲ့ရှိတ်ဟာစီနာကတော့နိုင်ငံသားတွေအနေနဲ့မဲဆန္ဒတွေပေးကြဖို့နဲ့ဒီမိုကရေစီလုပ်ငန်းစဉ်တွေပေါ်ယုံကြည်ကြောင်းပြသကြဖို့တောင်းဆိုထားပါတယ်ရှင်တနင်္ဂနွေညချမ်း VOA မြန်မာပိုင်းစီစဉ်ရဲ့သတင်းတွေကိုကိုအောင်လွေဦးနဲ့အတူပြောပြခဲ့တာပါရှင်အခုတော့ရိုဟင်ဂျာဒုက္ခသည်တွေအရေးကိုကြည့်ကြရအောင်ပါ2023ခုနှစ်တစ်နှစ်လုံးရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အခြေခံခံစားဒီအခြေခံစားနယ်ရိတ်ခါတွေဖျက်တောက်ခံရတာစခန်းတွင်းမှာပဲလုံခြုံရေးအထူးစိုးရိမ်စရာအကြမ်းဖက်တပ်ဖြတ်မှုတွေနဲ့ရင်ဆိုင်ခဲ့ရတာနေရပြန်ရေးအစီအစဉ်တွေကလည်းဖြစ်မြောက်မလာတာစခန်းတွေကနေစွန့်ခွာပြီးပင်လယ်ပြင်ကိုဖျက်ကျော်ဘဝအတွက်ထူထောင်ဖို့ကြိုးပမ်းမှုတွေကလည်းမအောင်မြင်တာစတာတွေနဲ့ကုန်ဆုံးသွားခဲ့တဲ့2023ခုနှစ်ကအခက်အခဲစိန်ခေါ်မှုတွေကနေဒီနှစ်2024ခုနှစ်အတွက်ရိုဟင်ဂျာဒုက္ခသည်တွေရဲ့အနာဂတ်မျှော်လင့်ချက်အလားအလာတွေကိုဒီမက်ဆုမွန်ကနေပြီးတော့စူးစီးတင်ပြထားပါတယ်ရှင
်။လွန်ခဲ့တဲ့2018ခုနှစ်ရခိုင်မြောက်ပိုင်းမှာ ARC ဆွန်ရောက်ဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုရဲ့နောက်ပိုင်းနေသားဆောင်တက်တဲ့စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေအတွင်းမှာလူခွင်ချိုးဖောက်မှုတွေတပ်ဖြတ်မှုတွေကြောင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြမ်းကိုတိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေအစုလိုက်အပြုံလိုက်အသက်လွတ်ပြီးတော့ထွက်ပြေးတိမ်းရှောင်ခိုလုံလာခဲ့ကြတာအခုဆိုရင်6နှစ်ကျော်လာပြီဖြစ်ပါတယ်ဒုက္ခသည်စခန်းတွေထဲမှာပဲတဘာဝဘေးအန္တရာယ်တွေနဲ့ကြုံရတာစားနပ်ရိက္ခာဖျက်တောက်ခံရတာကျန်းမာရေးဆောင်ရှောက်မှုအားနည်းတာနေရာထိုင်ခင်းကျက်တဲတာဒီလိုမျိုးအဆအဆအရာရာအခက်ခဲစိန်ခေါ်မှုမျိုးစုံနဲ့ရင်ဆိုင်ပြီးတော့ကြက်ကြက်တဲတဲနေထိုင်ရင်ဆိုင်ခဲ့ကြရတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ကတော့ပြီးခဲ့တဲ့2023ခုနှစ်နှစ်ဆန်းပိုင်းကနေစလို့ရိုဟင်ဂျာတွေအတွက်စားနပ်ရိက္ခာဖျက်တောက်မှုတွေနဲ့စတင်ပြီးတော့ရင်ဆိုင်လာခဲ့ရတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေကိုပေးတဲ့အကူအညီတွေနဲ့စားနပ်ရိက္ခာဘိုးတွေကိုကုလသမဂ္ဂစားနပ်ရိက္ခာဖွဲ့ကြီးဘက်ကတဖြည်းဖြည်းချင်းဖျက်တောက်လာတဲ့အချိန်မှာတော့ကိုအားကိုကိုနိုင်အောင်အသက်မွေးဝမ်းကြောင်းနိုင်လောက်တဲ့ကျွမ်းကျင်မှုတွေရဖို့ဒုက္ခသည်တွေအနေနဲ့အသက်မွေးဝမ်းကြောင်းအတတ်ပညာတွေသင်ကြားကြပါလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာဒုတိယမဟာမင်းကြီးကတိုက်တွန်းစော်ဩထားပေမဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။ကန့်သက်ပိတ်ပင်မှုတွေများလွန်းလာတဲ့ဒုက္ခသည်စခန်းတွေထဲမှာရိုဟင်ဂျာဒုက္ခသည်တွေအတွက်အသက်မွေးဝမ်းကြောင်းလုပ်ငန်းလုပ်ဖို့ရေရှည်ဘဝရည်တည်နိုင်ရေးဆိုတာကလည်းဘလို့မျှော်လင့်ချက်ဘလို့အားကိုးမှုမျိုးမှမရရှိခဲ့ပါဘူး။ဒါကြောင့်မို့လို့လူကုန်ကူးတဲ့သူတွေကနေတဆင့် ငွေကြေးအဆမတန်ပေးဆောင်ရတဲ့ဝန်ဆောင်မှုတွေကနေရိုဟင်ညာဒုက္ခသည်တွေဟာရရလမ်းကြောင်းအသီးသီးကနေပင်လယ်ပြင်ကိုဖြတ်ကျော်ပြီးတော့ထိုင်းနိုင်ငံ၊မလေးရှားနိုင်ငံ၊အင်ဒိုနီးရှားလိုပြည်ပနိုင်ငံတွေစီကိုအသက်ဆွတ်ပြီးတော့ဘဝတစ်ကိုထူထောင်မှုကြိုးပမ်းခဲ့ကြရပြန်ပါတယ်။ဒီနှစ်2023ခုနှစ်နှစ်ကုန်ပိုင်းနောက်ဒီနှစ်2024ခုနှစ်နှစ်ဆန်းပိုင်းမှာကိုပင်လယ်ပြင်ကိုဖြတ်ကျော်ပြီးတော့အသက်လွတ်ပြီးတော့ထွက်ခွာလာရတဲ့ထောင်ချီးတဲ့ရိုဟင်ညာဒုက္ခသည်တွေဟာအစုလိုက်အပြုံလိုက်အင်ဒိုနီးရှားနိုင်ငံအာချေးကျွန်းဆွယ်ဘက်မှာတောင်းတင်ခဲ့ကြရပြန်ပါတယ်။အင်ဒိုနီးရှားမှာတောင်းတင်လာတဲ့ရိုဟင်ညာတွေကိုဒေသခံတွေဘက်ကမလိုလားတဲ့အတွက်ဆန္ဒပြတာတွေအကြမ်းဖက်ဟန်တားမှုတွေမောင်းထုတ်တာတွေနဲ့ရင်ဆိုင်နေကြရပါတယ်။ဒီလိုမျိုးလမ်းမမြင်ကမ်းမမြင်အတိဒုက္ခရောက်နေကြရတဲ့ရိုဟင်ညာဒုက္ခသည်တွေအတွက်များစွာထိတ်လန့်စိတ်မကောင်းဖြစ်ရပါကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ဘက်ကပြောထားပေမဲ့သူတို့ရဲ့အနာဂတ်အရေးကိုတကယ်ပဲထိရောက်တဲ့ကူညီကယ်ဆယ်မှုတွေနဲ့ဆောင်ရွက်ပေးနိုင်ခြင်းမရှိသေးပါဘူး။ဒီလိုအခြေအနေတွေမှာတော့ပင်လယ်ပြင်ဘက်ကလည်းစွန့်ခွာပြီးတော့ထွက်ပြေးလို့မရ၊စခန်းတွေမှာလည်းနေစဉ်လိုအကြမ်းဖက်တပ်ဖြတ်တာ၊ပြန်မေးဆွဲတာလိုအစိုးရအဖွဲ့တွေရဲ့ရန်လိုတိုက်ခိုက်မှု၊ချင်းချောက်အကြက်ကိုက်မှုတွေကြောင့်မှနေကင်းကြောင်တောင်စခန်းအလယ်လူမြင်ကွင်းမှာနောက်သူတို့ခိုလုံနေတဲ့နေအိမ်ခန်းထဲမှာတော့စိတ်ချရတဲ့အသက်အန္တရာယ်လုံခြုံမှုကိုစခန်းတာဝန်ခံတွေဘက်ကမပေးနိုင်တဲ့အခြေအနေနဲ့လည်းရိုဟင်ညာဒုက္ခသည်တွေနေစဉ်လိုရင်ဆိုင်နေကြရပြန်ပါတယ်။စခန်းထဲမှာလည်းနေလို့မဖြစ်နိုင်ဘူးဆိုရင်ရိုဟင်ညာတွေအတွက်သူတို့နေရရင်ရခိုင်မြောက်ပိုင်းဘက်ကိုပြန်သွားနိုင်မယ့်အခွင့်အရေးကရောဖြစ်နိုင်ခြင်းရှိပါသလား။2023ခုနှစ်နှစ်စာမိုင်းကနေစလို့မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီဘက်ကဒုက္ခသည်တထောင်ကိုအစမ်းစီမံကိန်းအနေနဲ့ပြန်ခေါ်ယူမယ်ဆိုပြီးတော့ဘင်္ဂလားဒေ့ရှ်ကိုစစ်ကောင်စီဘက်ကသွားလေလားဘင်္ဂလားဒေ့ရှ်ဘက်ကလည်းရခိုင်မြောက်ပိုင်းကိုသွားကြည့်ရှုဘင်္ဂလားဒေ့ရှ်နဲ့ရခိုင်မြောက်ပိုင်းလူလာခောက်တုံနှစ်ဖက်ကိုယ်စလဲတွေအပြန်အလှန်ဆွေးနွေးနေခဲ့ကြပေမဲ့ပြီးခဲ့တဲ့2023ခုနှစ်တစ်နှစ်လုံးမှာတော့ရိုဟင်ညာဒုက္ခသည်တဦးတယောက်ကိုမှပြန်လည်ပို့ဆောင်နိုင်ခြင်းလည်းမရှိခေါ်ဆောင်နိုင်ခြင်းလည်းမရှိဘဲနဲ့လိတ်ခဲတဲလဲအခြေအနေနဲ့ရင်ဆိုင်နေရဆဲဖြစ်ပါတယ်လက်တလောကဘာတဝက်မှာယူကရိန်းရုရှားကျူးကျော်စစ်လူအစ္စရေးပါလက်စတိုင်းတိုက်ခိုက်မှုလို့စီရင်တင်းမလာတဲ့အခြေအနေကြောင့်အတိဒုက္ခရောက်နေကြရတဲ့ကဘာဒုက္ခတွေတန်းတဲ့ချီအတွက်အရေးပေါ်ရန်ကုန်ငွေတွေလိုအပ်ချက်တွေများလာနေတဲ့အချိန်မှာတော့ရန်ကုန်ငွေဖြတ်တောက်ခံရလို့တစ်ချိန်လုံးကကဘာအကြီးဆုံးဒုက္ခတွေစခန်းမှာလို့တင်စားခေါ်ဝေါ်ခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ညာဒုက္ခသည်တတန်းကျော်ရဲ့စားဝတ်နေရေးလုံခြုံရေးကျန်းမာရေးစောင့်ရှောက်မှုအဖက်ဖက်ကနေခက်ခဲကြံတန်းကြက်တဲလွန်းလာတဲ့ရိုဟင်ညာဒုက္ခသည်ရဲ့အနာဂတ်မျှော်လင့်ချက်ကတော့မရေမရာဖြစ်နေပါဗါး။အဲတော့2024ခုနှစ်အတွက်သူတို့ရဲ့မျှော်လင့်ချက်ကဘာတွေရှိပါသလဲ။သူတို့ရဲ့လိုလားတဲ့တောင်းစုတွေကဘယ်လိုတွေပါလဲဆိုတာကိုရိုဟင်ညာဒုက္ခသည်တွေဘက်က VOA မြန်မာပိုင်းကိုအခုလိုအသီးသီးပေးပို့လာကြပါဗါး။
ဒေါက်ကစစ်ကမ်းမှာမတေရှာတဲ့ဘဝကဘတုံးမမနေရှင်တော့ဘူးနိုင်တဲ့ကိုစက်တန်လက်စီနဲ့အများကျွန်တော်တို့အားလုံးစီဂွန်တိကချီစွာနဲ့ကျွန်တော်တို့ရချေကံအခွင့်အရေးမြတ်ကိုနှုတ်ကွန်းတက်ပြင်လဲရရှိတဲ့နဲ့မူလနေရကိုပြင်ရမျော်လွန့်ပါတယ်ဟုတ်တော့လေယူကရိန်းနဲ့ဖလစတိန်တွင်ပဒီပကံများဖြစ်ပေါ်ပြီးနောက်တွင်ကပိုင်ရအယုံဆိုင်မျိုးရောဟန်ကြလူမျိုးတို့အပေါ်ကြီးများစွာပြောင်းလဲတွက်ခဲ့ပြီးလို့မြင်နေတယ်ဒါပေမဲ့ကျွန်တော်တို့ရရှန်နယ်ကိုပြင်လဲအယုံဆက်ရဲ့နိုင်ငံတကာအတန်းအဝါတိုက်တွန်းကြော်ရဲပါစေကဘာကူလာတမကစီကျွန်တော်တို့ဂျီနိုဆိုက်ခံရတဲ့လူမျိုးကိုမမဲတမ်းနိုင်ပါတရားတူတယ်လို့ပါပဲကျွန်တော်တို့ဟာလဲချောတော်ရဲ့မွေးရမြေကိုပြင်ပြီးငင်းချင်းစွာနဲ့တန်ဖိုးဆက်ပန်းပြဲထားတဲ့လူတားတွေပါပဲ
ဒါကတော့ရိုဟင်ညာလူငယ်စတက်ခန်းရဲ့တောင်းစုဖြစ်ပါတယ်ရိုဟင်ညာဒုက္ခတွေကိုအောင်မြန်ရဲ့သဘောထားကရောဘယ်လိုများရှိပါသလဲ
ကွန်ဆွန်ခဲ့တဲ့နေအဟောင်းတွေမှာကျွန်တော်တို့ရူဟင်ဂျာလူတို့အတွက်လူကုန်တိတ်ကလူလဲတရားမြတ်ထားမှုဒင်းတုံရင်များမှုငင်းချင်းမှုနဲ့ဟိုလုံချုံမှုမရှိတဲ့ဟိုဘဝတွင်လည်းပဲကျွန်တော်တို့ခံလာရပါတယ်လက်ရှိအချိန်မှာလည်းဟိုပြည်တွင်း IDP အချင်းစခင်းတွေမှာတင်းနေရှိပြီးဟိုပေးလောင်ခံဟိုတေးစင်တပူကျွန်တော်တို့ရူဟင်ဂျာတွေကနေတိုင်းလာရပါတယ်အခြားရခိုင်ပြည်နယ်အထွေနယ်ရူဟင်ဂျာများမှာဟိုလူလေးစွာတွာလာခွင်းနိုင်ငံသားပြည်ခွင်းစီးပွားရေးလောကန်ခွင်းချမ်းမာရေးနဲ့ပညာရေးကဏ္ဍများတွင်မှာလဲပေးလောင်ခံအချင်းသားဘဝလူနေထိုင်လာရပါတယ်ဒုက္ခတွေဘဝချောင်းနှီးကျော်ကာလမှာနိုင်ငံတကာမိကူအားတမှုနဲ့ချမ်းမာရေးပညာရေးအလောအခိုင်စားဝဲနေရေးခိစားများကိုအခန့်အသေးပြီး ဟိုကျန်တော်လူဟင်ဂျာတွေကဟိုခန်စာကွင်းဟိုရတာရဲ့ပြီးတော့ရာဇဝေးဂိုင်းတွေရဲ့ဟိုရင်းပင်20တပိရှင်းကိုလည်းနေစဉ်ခံလာရပါတယ်ဟိုနေမထုတယ်မထုစုပြီးဟိုဒုက္ခတွေတွေတောင်းပေါများစွာဟိုဒုက္ခတွေစခန်းကရောရေကန်ပင်တွေကရောဟိုကွန်းလန်းရေလန်းပင်မလေးရှားအင်ဒိုနီးရှားထိုင်းအိန္ဒိယနဲ့စတဲ့နိုင်ငံတွေကိုဟိုရတဲ့နေနဲ့ဟိုတွဲกว่าနဲ့လျှက်ရှိပါတယ်ဒါအတွေ့အကြုံဟိုနိတိအကာတမယတွင်ဟိုကျန်တော်တို့ရူဟင်ဂျာတွေဟိုမမဆီယနာရှင်စနေရဲ့လောက်အောင်မလွင်မြောရေးဒုက္ခတိဘဝမှာလွင်မြောရေးလူကုန်တိတ်ကရှိရေးဒန်းတူရင်များရေးလူလက်တရားမြတ်ထားရေးဟိုရူဟင်ဂျာကန်ချမရူဟင်ဂျာပင်တီနိုင်ရေးစစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပေတောင်စုနိုင်ငံတော်ကြီးနဲ့ဟိုဒန်းတူလူလက်တရားမြတ်မှုရှိတဲ့အစိုးရတရေပေါ်ပေါ်လာရတဲ့ဟိုနိုင်ငံတကာအသံအဝိုင်းမှာတည်ယုံမှုရှိတဲ့ဟိုလက်တွေ့လွတ်ဆွန်ချက်ပြင်ကိုရင်ဆောင်ရွက်ပြပါတဲ့ဆန္ဒပြုတွန်းဆိုလိုပါတယ
်ဟုတ်ပါတယ်မြန်မာနိုင်ငံရခိုင်မြောက်ပိုင်းကိုယ့်ရဲ့နေရရင်းတွေကနေစီးရေးပြိပခါဖန်းစည်းတက်ဖြတ်ညှဉ်းပန်းနှိပ်စက်မှုတွေကြောင့်အသက်ဘေးလွတ်ရာကိုတင်းချောင်ပြီးတော့ပြေးခဲ့ရတဲ့ရိုဟင်ညာဒုက္ခသည်တွေရဲ့စိန်ခေါ်မှုပြဿနာတွေအရေးအထူးလေးပေးဆောင်ရွက်ပေးကြပါအစူးလိုက်ပြုံလိုက်လူမျိုးတုံးတက်ဖြတ်မှုတိရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ရိုဟင်ညာဒုက္ခသည်တွေအတွက်နိုင်ငံတကာခုံရုံးတွေကနေတဆင့်နစ်နာခဲ့ရသူတွေအတွက်စစ်မှန်တဲ့တရားမျှတမှုရရေးဝိုင်းဝန်းဆောင်ရွက်ပေးကြပါသူတို့ကိုမမေ့လျော့ပစ်လိုက်ကြပါနဲ့လို့ဒုက္ခသည်တွေကနေကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့ကမ္ဘာတဝန်းကပြည်သူတွေထံကိုမေတ္တာရက်ခံတိုက်တွန်းတောင်းဆိုနေကြတာဖြစ်ပါလေရှင်
။ဒါကတော့ဒီရိုဟင်ဂျာဒုက္ခသည်တွေရဲ့အကျက်အတဲတွေနဲ့ပတ်သက်ပြီးတော့မက်ဆူမွန်ကစူးစီးတင်ပြသွားတာပါရှင်။အခုတော့မြမဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီရှင်။2023ခုနှစ်အောက်တိုဘာလ28ရက်နေ့ကရှမ်းပြည်မြောက်ပိုင်းမှာစတင်ခဲ့တဲ့ညီနောင်မဟာမိတ်၃ဘွဲ့ရဲ့စစ်စင်ရေးအရှိန်အဟုန်ကြောင့်စစ်ကောင်စီတပ်ရင်းတွေဟာချင်းပြည်နယ်ဘက်ကိုတက်မလာနိုင်တော့ပဲဒီစစ်ရေးအရာမဟာဗျူဟာအရာဟာအလွန်အရေးပါခဲ့ကြောင်း CNF ချင်းအမျိုးသားတပ်ဦးပြောခွင့်ရဆလိုင်းထက်နီက VOE ကိုပြောပါရတယ်။နိုဝင်ဘာလကစပြီးတော့ဒီချင်းပြည်နယ်ကနယ်မြေသိမ်းတိုက်ပွဲတွေရဲ့နောက်ဆက်တွဲအခြေအနေတွေနဲ့ပတ်သက်လို့ဆလိုင်းထက်နီကို Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဖြစ်နေတဲ့ဒီနောက်ဆုံးအချိန်ဒီပေါ့နော်တိုက်ပွဲတွေနောက်ဆုံးအချိန်ကဘယ်လိုရှိပါလဲရှင်ဟုတ်ကဲ့ကျွန်တော်တို့ဒီ2023ရက်ဒီနောက်ဆုံးဒီပွင့်လင်းရသည်လို့ပြောရမှာပေါ့ပွင့်လင်းရသည်ဟာကျွန်တော်တို့ရခိုင်နှစ်တွေကမြေပြန့်ကနေကျွန်တော်တို့တတ်မှတ်နဲ့စည်ရင်တန်းကြီးဒီဗာဒီအင်အားကြီးကြီးနဲ့ဒီထိုးလာတဲ့အနေအထားမရှိတော့ပါဘူးအခုကျွန်တော်တို့ချင်းတောင်မှာကတော့ချင်းတောင်မှာအခြေချချေကုတ်ယူတဲ့အထိုင်တပ်စခန်းကြီးဘဲဒီစစ်ကောင်စီတပ်ဖွဲ့ဝင်တွေကကြံပါတော့တယ်ကျွန်တော်တို့ဒီနေ့မှာပွင့်လင်းရသည့်တော့ချင်းကျွန်တော်တို့စစ်ကောင်စီအထိုင်စခန်းမြုပ်၃ခုကိုတိမ့်နိုင်တဲ့အပြင်ဒီစခန်းငယ်တချို့ကိုလည်းကျွန်တော်တို့တိမ့်စီနိုင်ခဲ့ပါတယ်ပြောချင်တာကတော့ကျွန်တော်တို့ရခင်ကာလအများကကျွန်တော်တို့ဟာကုတ်ကုတ်ကုတ်ခုခံကာကွယ်တဲ့အဆင့်ကနေအခုဒီနေ့ကျွန်တော်တို့ချေမှုန်းစစ်နဲ့ကျွန်တော်တို့ဒီoffensive အနေအထားနဲ့အသွင်းပြောင်းနိုင်တာကျွန်တော်တို့အားလုံးရဲ့တိုက်ရိုက်ထိုက်ရိုက်ဒုတိယလမ်းမှုနဲ့ပြည်သူလူထုရဲ့ပံ့ပိုးမှုကြောင့်ဖြစ်ပါတယ်ကျွန်တော်တို့ချင်းတော်လေးမှာဒီနဲ့လောလောလတ်လတ်ကတော့ဒီကြီးကျယ်တဲ့တိုက်ပွဲရခိုင်နှစ်ကလို့မရှိသလိုအခုစစ်ကောင်စီဒီရဲ့စခန်းငယ်တွေလည်းရုပ်သိမ်းသွားတဲ့ကျွန်တော်တို့ကချေမှုန်းနိုင်တဲ့အနေအထားမှာရှိတယ်ကျွန်တော်တို့ရဲ့စိုးမိုးနေမြေကကျွန်တော်တို့တဖြည်းဖြည်းချင်းပို့ပြီးတော့ခြေပြန့်လာတဲ့အနေအထားမှရှိတယ်ဒီစီရေးကိုလည်းကျွန်တော်တို့တစ်ဆိုင်မှမှကျွန်တော်တို့ပို့ဆောင်တော့ဖို့ခုအကောင်းဆုံးပြင်ဆင်ထားပါတယ်လို့ကျွန်တော်ပြောချင်ပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီချင်းမျိုးသားတပ်ဦး CNF နေနဲ့ကဒီချင်းပြည်နယ်မှာရှိတဲ့အဲ့လိုပေါ့နော်ချင်းအဖွဲ့အစည်းတီးတီးမှာရောဒီအားလုံးနဲ့အဲ့လိုပူးပေါင်းဆောင်ရွက်နေတဲ့အနေအထားပေါ့ဘယ်လိုပြောလို့ရမလဲရှင်တစုတစည်းရဲ့ရှိနေလားဘယ်လိုပူးပေါင်းဆောင်ရွက်နေကြပါလဲရှင်
ဟုတ်ကဲ့ကျွန်တော်တို့ချင်းပြည်သူတွေချင်းလူမျိုးတွေဖြစ်တည်မှုကကျွန်တော်တို့ကနေတဲ့အလိုက်မျိုးနွေစုအလိုက်အစွန်လိန်လာတဲ့တူလူမျိုးတမျိုးဖြစ်ပါတယ်အဲ့ဒီအခြေခံကနေပြီးတော့မှဒီတော်ဒီຫນွေဥတော်လှန်ရဲမှာဒေတာအလိုက်မျိုးနွေအလိုက်လက်နက်ကန်အစုအဖွဲ့လေးတွေပေါ်ပေါက်လာတယ် အဲ့ဒါဒီကိုကျွန်တော်တို့ CNF CN အနေနဲ့ကျွန်တော်တို့စုစည်းပြီးတော့ဟာ CA ပူပေါင်းဆောင်ရွက်ဖို့ဆိုပြီးတော့ကျွန်တော်တို့ဒီရခိုင် CJDC မှာစုစည်းထားပါတယ်အခုလဲကျွန်တော်တို့အဲ့ဒီကနေမှတဆင့်ချင်းပြည်ကောင်စီဆိုတာကိုဖွဲ့စည်းပြီးတော့အဲ့ဒီကောင်စီအောက်ကနေကာကွယ်ရေးဌာနတကူကြီးကိုကျွန်တော်တို့အဲ့ဒီမှာစုစည်းထားပါတယ်အဲ့ဒီမှာကျွန်တော်တို့ CNF CN အူဆောင်မှုနဲ့ဒေသကာကွယ်ရေးတပ်ဖွဲ့ဒီ16ဖွဲ့ကိုကျွန်တော်တို့စုစည်းပြီးတော့အခုတိုက်ပွဲတွေကိုပေါ်ဆောင်ထားနေတာဖြစ်ပါတယ်အရင်ကာလမြားကတစုတစ်ဖွဲ့စီနဲ့ဒီစစ်ကောင်စီကိုတိုက်လို့ကျွန်တော်တို့အရှုံးနဲ့ရင်ဆိုင်ရရတဲ့အခါလေးရှိတယ်အဲ့ဒီအားနဲ့ချက်တွေကိုကျွန်တော်တို့ကဒီစုစည်းမှုအားနဲ့တပ်ပေါင်းစုအတွင်းနဲ့ကျွန်တော်တို့စီရေးကိုပေါ်ဆောင်ပြီးတော့အခုဒီနေ့အဲ့ဒီလုံနဲ့ကျွန်တော်တို့ဗျူဟာကိုပြောင်းပြီးတော့တိုက်ပွဲတွေကိုဆက်လက်ပြီးတော့ပေါ်ဆောင်နေတာဖြစ်ပါတယ်ဟုတ်ကဲ့
โอเคအခုဒီ slide short ထည်ပြောသွားတဲ့နေရာလည်းပါပါတယ်ဒီတစ်ခါတိုက်ပွဲတွေကမတူတော့ဘောเนาะသူတို့စစ်ကောင်စီရဲ့ task hand တွေကိုလည်းတင်ပိုက်နိုင်နေဆိုတော့အရင်အဲ့တော့အခုလို့တင်ပိုက်နိုင်တဲ့အခြေအနေကဟိုနေမြေအရဆိုရင်ဗနေရာခိုင်နှုံးလောက်အဲ့ချင်းပြည်နယ်မှာဒီ CNF တပ်တွေဒီချင်းလက်နက်ကိုင်ဒီတော်လှန်ရေးဖွဲ့တွေကတင်ပိုက်ထားတယ်ပေါ့เนาะအဲ့ဒါကိုနှိုင်းရှင်လို့ပြောပြလို့ရမှာ
ကျွန်တော်တို့လက်ရှိချင်းပြည်နယ်လို့ပြောရမှာပေါ့အဲ့ဒါကိုကိုမြုပ်နေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီကိုမြုပ်နေတဲမှာမှာအခုစစ်ကောင်စီရဲ့တပ်စခန်းတွေကအဓိကမြုပ်ပေါ်ကိုမြုပ်မှာပဲရှိတော့တယ်ကိုမြုပ်ဆိုတဲ့နေရာမှာဒီနေဖဲဒီအားလုံးကတော့သူတို့စိုးမိုးထားနိုင်မှုမရှိတော့ပါဘူးအဲ့ဒီမြုပ်ထဲမှာပဲရှိတော့တယ်မြုပ်ထဲဆိုတဲ့ဟာတောင်မှထန်တလာမြုပ်ဆိုရင်အားလုံးတည်တဲ့အတိုင်းပဲပျက်စီးသွားတယ်အဲ့ဒီမှာထန်တလာမြုပ်ထဲမှာကျွန်တော်တို့ယနေ့အထိဒီစစ်ကောင်စီနဲ့ကျွန်တော်တို့ဆိုပြီးတော့နှစ်ဖက်တပ်ဆွဲထားပြီးတော့အခုနေစင်ရေးဆက်တိုက်ပွဲကြီးဖြစ်နေတာဖြစ်ပါတယ်အဲ့ဒါကြောင့်အခုကျွန်တော်တို့ရာခိုင်နှုံးနဲ့တွေ့ရခြင်းတော့ကြောဖက်အနေဖက်ဒီအားလုံးကတော့ကျွန်တော်တို့စုံမထားပြီးပြီဒီမြုပ်ကိုမြုပ်မှာပဲသူတို့ကအထိုင်နဲ့နေတော့တယ်မြုပ်ပြင်ကိုသူတို့မထွက်နိုင်တော့ဘူးအဲ့ဒါကြောင့်နေနေစုံမှုအရာပြောရရင်တော့ဒီတရားမှာ95နဲ့80အကြတော့ကျွန်တော်တို့ဘက်ကအစိုးမထားနိုင်တဲ့အနေအထားမှာရှိနေပါပြီလို့ကျွန်တော်အဲ့လိုပဲကျွန်တော်တုံ့တက်ပြောချင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့အဲ့လိုစိုးမနေမြေတွေကိုဒီချင်းတက်ဖွဲ့တွေကိုယ်တိုင်ပေါ့နော်ချင်းဖွဲ့စည်းတွေကိုယ်တိုင်ကစိုးမလာတဲ့အပိုင်းမှာအုတ်ချုပ်ရေးပိုင်းကိုကြတော့ဘယ်လိုမျိုးဆောင်ရွက်နေလဲရှင
်ကျွန်တော်တို့ဒီအုတ်ချုပ်ရေးဆိုတဲ့နေရာမှာအခုရခိုင်ကလေးကိုကတရားမှာ95 90ရာခိုင်နှုန်းလောက်စိုးမိုးထားတဲ့နေရာအလုံးကဒီမြုပ်နေတဲ့ဒေသခြေဆိုင်ပြီးတော့သူတို့တီချာစီအုတ်ချုပ်ရည်မျိုးကိုသူ့ဟာသူပေါ်ဆောင်ခဲ့ကြတာဖြစ်ပါတယ်အခုနဲ့ဒီနေ့ဒီချင်းမှာကျွန်တော်တို့ကအဲ့ရာဒီကိုစုစည်းပြီးတော့ကျွန်တော်တို့ချင်းပြည်အဆင့်ဒီအမျိုးသားအဆင့်အုတ်ချုပ်မှုမျိုးကိုအလုံးစုစည်းပြီးတော့ကိုကျွန်တော်တို့ပေါ်ဆောင်နေတာဖြစ်ပါတယ်အဲ့ဒါကျွန်တော်တို့အနေနဲ့ချင်းလင်းကောင်စီဆိုပြီးတော့ကျွန်တော်တို့ဖွဲ့စည်းထားပါတယ်ဒီချင်းလင်းကောင်စီကိုကျွန်တော်တို့ CNF CNA ရဲ့ပြီးတော့မြို့နယ်ဒေသအခြေဆိုင်အုပ်ချုပ်ရေးအဖွဲ့ဒီရဲ့ပြီးတော့2020မှာအနိုင်ရရှိတဲ့လွှတ်တော်ကိုယ်စားလှယ်နေဦးတော်လှန်ရေးမှာပါဝင်တဲ့ဒီလွှတ်တော်ကိုယ်စားလှယ်ဒီနဲ့ဆိုပြီးတော့ကျွန်တော်တို့တုံးစုတုံးဖလှယ်နဲ့အဲ့ဒီချင်းလင်းကောင်စီကိုဖွဲ့စည်းပြီးတော့အဲ့ဒီကောင်စီအောက်ကနေမှကျွန်တော်တို့ဒီချင်းပြည်အစင်ဥပဒေပြုရေးပြီးတော့အုပ်ချုပ်ရေးနဲ့တရားစီရင်ရေးဆိုပြီးတော့ကျွန်တော်တို့ဒီအစိုးရကိုပေါ်ဆောင်သွားမှာဖြစ်ပါတယ်အဲ့ဒီအောက်မှာမှာဒီအုပ်ချုပ်ရေးဒီကိုဒီမြို့နယ်အစင်ဒေသအစင်အားလုံးစုစည်းပြီးတော့ဒီချင်းပြည်အစင်အုပ်ချုပ်ရေးမျိုးကိုအခုပေါ်ဆောင်နေတာဖြစ်ပါတယ်အဲ့ဒီအောက်မှာပါပဲကျွန်တော်တို့ကဒီရပောင်း60အတွင်းမှာအဲ့ဒီအုပ်ချုပ်ရေးကိုလေပတ်နိုင်ဖို့အခုချင်းပြည်ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုပြီးတော့အဲ့ဒီဥပဒေအတိုင်းဆက်လက်ပြီးတော့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့အဲ့တော့အခုနှွေဦးတော်လန်ကြီးကနေပေါ်ပေါက်လာတဲ့ဒီ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ရောဒီချင်းဒီတော်လန်ကြီးတက်တယ်ပေါ့ဒီသဖြင့်ဒီ CNF နဲ့ကကြတော့ဘလို့ဟိုဆက်ဆံရေးမျိုးရှိပါလဲရှင
်ဟုတ်ကဲ့ဒီ NUG နဲ့ဆိုရင်တော့ကျွန်တော်တို့ကအာနာဒီမြန်မာနိုင်ငံကနေအာနာသိမ့်ပြီးနောက်ပိုင်းဒီ NUG နဲ့ပထမဆုံးချိတ်ဆက်တဲ့လက်နက်ကိုင်အဖွဲ့အစည်းဖြစ်ပါတယ်အဲဒါကြောင့်ဒီ NUG နဲ့ကျွန်တော်တို့ကဒီနားလည်မှုစာချုပ်လား ဟို MOU ကိုလက်မှတ်ထိုးပြီးတော့အဲ့ဒီအတိုင်းကျွန်တော်တို့ကနှွေဦးတော်လိုင်းမှာအတူတကွာလက်တွဲပြီးတော့အပြန်လှန်လေးစားမှုနားလည်မှုနဲ့စီရင်နိုင်ငံကြီးကိုအတူတူဖော်ဆောင်ဖို့ဆိုပြီးတော့ NGO ချင်းနဲ့ကျွန်တော်တို့ကနှစ်ကိုကရဲကိုကဟို MOU ဆိုင်နားလည်မှုစာချုပ်တော့ရရှိပြီးသားဖြစ်ပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့ကဒီ NGO ချင်းနဲ့ CNF အနေထားနဲ့တော်လကောင်းခုချင်းပြည်ချင်းလန်းကောင်စီအနေထားနဲ့တော်လကောင်းအဲ့ဒီလိုကျွန်တော်တို့ဆက်လက်ပြီးတော့စီရင်နိုင်ငံကြီးအချို့ရည်တွေကိုချိတ်ဆက်သွားမှာဖြစ်ပါတယ်ဟုတ်ကဲ့
ဒီအခုဆိုရင်ရှမ်းမြောက်မှာစတင်ခဲ့တဲ့ဒီနီနောင်မဟာမိတ်သုံးဘွဲကစတင်ခဲ့တဲ့ဒီစစ်စင်ရေးအရှိန်အဟုန်ကဟိုတနိုင်ငံလုံးကိုရိုက်ခတ်ခဲ့တာပေါ့လေဥမာချင်းပြည်နယ်မှာဆိုရင်လည်းအရင်ကတည်းကတော့ဒါတိုက်ပွဲတွေရှိနေတယ်ဒါပေမဲ့ဒီအရှိန်အဟုန်ဟာချင်းပြည်နယ်ကိုလည်းရိုက်ခတ်တဲ့အတွက်ဒီတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေကဒီလိုအခုနှွေဦးတော်လိုင်းရေးနဲ့ဆက်ဆက်ပြီးတော့ဒီခုစစ်ကောင်စီကိုပြန်ပြီးတော့ခုခံနေတဲ့အနေအထားမှာအခုဆိုရင်စစ်ကောင်စီဘက်ကသူတို့တွစ်ဆုံဆွေးနွေးရေးဆိုပြီးတော့ရှမ်းပြည်မြောက်ပိုင်းမှာသူတို့ကမ်းလှမ်းပြောဆိုလာတာတရုတ်ကူညီတာဝန်ပြောဆိုလာတာတွေလည်းရှိတဲ့အခါကျတော့အဲ့လိုမျိုးပေါ့နော်ဒီလိုတွစ်ဆုံဆွေးနွေးရေးဒီစစ်ကောင်စီဘက်ကအဲ့လိုမျိုးပြောလာတယ်တစ်ဖက်မှာလည်းတိုက်ပွဲတွေကဆက်ဖြစ်နေရဲဆိုတော့ဒီစစ်ကောင်စီပေါ်မှာတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့သဘောထားဟိုအဓိကဆွေးနွေးရေးပေါ့တွစ်ဆုံဆွေးနွေးရေးဆိုတဲ့သဘောထား CNF နေနဲ့ရောဘယ်လိုရှိလဲ
အဲ့ဒီတွစ်ဆုံဆွေးနွေးရေးဆိုတဲ့နေရာမှာအခုကျွန်တော်တို့အရင်2015မှာ NCA လက်မှတ်ရေးထိုးထားတဲ့တွစ်ဆုံဆွေးနွေးရေးကဒီ2018ဖွဲ့စည်းပုံတနိုင်ငံလုံးအတိုင်းအတာနဲ့ပြင်ဆင်ဖို့အဓိကကနိုင်ငံရေးဆွေးနွေးပွဲလုပ်မယ်ဆိုတဲ့ဟာအဲ့ဒီ NCA အခုအရှိန်မြောက်မှာဖြစ်နေတဲ့တွစ်ဆုံဆွေးနွေးဆိုတာအဲ့ဒါမဟုတ်ဘူးလတ်တလော့ဒေတာတစ်ခုစစ်စင်ရေးတစ်ခုနေရာတစ်ခုအခက်အတန့်စီရေးဒီပါဒီနည်းနည်းငြိမ်သွားအောင်ဆိုပြီးတော့မှလုတ်တဲ့ကြားထဲမှာဖြတ်ပြီးတော့ဖြစ်လာတဲ့တွစ်ဆုံဆွေးနွေးရေးဖြစ်ပါလိမ့်မယ်ကျွန်တော်အဲ့လိုပဲမြင်မတူဘူးကျွန်တော်တို့ NCA တနိုင်ငံလုံးအတိုင်းအတာနဲ့ထိုးတဲ့ဟာနဲ့အခုဟာတော့မတူတော့ဘူးဆိုတော့အခုအရှင်းမြောက်ဒီအရှင်းမြောက်ကစစ်ကောင်စီကတရုတ်ကလုတ်နေတဲ့ဟာဒီကကြားကာလကပြောရရင်တော့တတင်ကအကိုက်ခဲပျောက်ဆေးလိုမျိုးလည်းဖြစ်ပါလေဆိုတော့အဲ့ဒီအရှင်းမြောက်သုံးဖွဲ့ကလည်းသူတို့မှနိုင်ငံရေးကြီးမှန်းချက်ဥတီချက်အခိုင်အမာရှိထားပါတယ်အဲ့ဒီတွဲဆုံဆွေးနွေးရေးကြောင့်အဲ့ဒီသူတို့ရဲ့ဥတီချက်နိုင်ငံရေးရည်တည်ချက်ကလုံးဝပြည့်ပြည့်သွားနိုင်စရာအကြောင်းမရှိဘူးလို့ကျွန်တော်အဲ့ဒါလိုပဲပြောချင်တယ်နောက်ပြီးတော့အခုလူဦးတော်လှန်ရေးမှာကျွန်တော်တို့ဒီနောက်နှစ်ဇန်နဝါရီပြည့်တော့3နှစ်ပြည့်တော့အဲ့ဒီကာလတလျှောက်လုံးတိုက်ပွဲအနေထားကိုကြည့်လိုက်ကျွန်တော်တို့ဒီဟာပထမဒီနေဦးတော်လှန်ရေးရဲ့ပထမနှစ်ပါတော့ကျွန်တော်တို့ရဲ့ကိုတိုက်ရင်းနဲ့ခုခံကာကွယ်ရင်းနဲ့အင်အားတည်ဆောက်ရတဲ့ကာလလို့ပြောလို့ရတယ်ဒုတိယနှစ်မှာကတော့တို့ကျွန်တော်တို့ဒီခုခံစစ်နဲ့ချိန်မုန်းစစ်အကြချိန်မုန်းစစ်လုံနိုင်ဖို့ကျွန်တော်တို့ကိုခုခံကာကွယ်ရင်းနဲ့အဲ့ဒါလို့ကျွန်တော်တို့အဲ့ဒီရှိထားတဲ့အင်အားလေးကိုအသုံးပြုပြီးတော့တော်လှန်ရေးဆင်နွှဲရတဲ့အဆင့်အခုတတိယ2023ကျတော့အဲ့ဒါမဟုတ်ဘူးကျွန်တော်တို့ဖက်ကနဲ့စီရေးအားတာလာပြီးတော့မှချိန်မုန်းစစ်အနေအထားကိုရောက်သွားတာအဲ့ဒီအနေအထားမှာကျွန်တော်တို့ဒီအခုအရှိတ်မြောက်သုံးဖွဲ့ကပါလာတော့ရင်ဒီຫນွေဥတော်ဆောင်ရဲ့ကအတိတ်တဖန်အဲ့ဒီလိုအတိတ်တဖန်နဲ့ကျွန်တော်တို့ဆိုင်းကြီးကပေါ်လာတာမျိုးဖြစ်သွားတာအမှန်ဆိုရင်တော့အဲ့ဒီအတွက်ဒီမြောက်ပိုင်းသုံးဖွဲ့ရဲ့1027စစ်စင်ရေးကြီးကအင်မတန်မှဒီတော်ဆောင်ရဲ့အတွက်ထိရောက်တဲ့မဟာဗျူဟာမြောက်တဲ့စစ်စင်ရေးကြီးတစ်ခုလို့ဖြစ်တယ်လက်တွေ့ပြောရရင်ကျွန်တော်တို့ဒီပွင့်လင်းရသည်ရောက်ပြီဆိုပင်ပွင့်လင်းရသည့်အဖွဲ့ချင်းတောင်ကိုပခုတ်ခုကနဲ့ဒီမကွေးတိုင်းကနဲ့စစ်ရင်တား89စီးချင်းတောင်ကိုဝင်ဖို့ပြင်ဆင်ထားပြီးပါစက်တင်ဘာလအတွင်းအဲ့ဒီပခုတ်ခုကနဲ့ထွက်လာပြီးတော့ပေါက်မြုပ်ရောက်ရှိပြီးဖြစ်ပါတယ်ပွင့်လင်းရသည်ချင်းတောင်ကိုချင်းမုံဖို့ဆိုပြီးတော့ဒါပေမဲ့အခုအရှိန်မြောက်သုံးဖွဲ့ကနဲ့ဝင်လာတော့အဲ့ဒါဒီအားလုံးကပြန်ရုပ်သွားတဲ့အနေအထားမှာဖြစ်တယ်။အဲဒါကြောင့်ဒီနေ့ထဲမှာဒီဒီမကနဲ့စစ်ရင်တန်းကြီးကြီးချင်းတောင်ကိုစစ်စင်ကြီးထိုးလာတာပြုံးရှိဘူး။ဒါလည်းမရှိဘူး။မရှိတဲ့အတွက် ဒီအထိုင်စခန်းမှာရှိနေတဲ့ချင်းတောင်မှာငကူကလေးကတတ်ချက်ထားပြတာဟဲ့ဒီကိုကျွန်တော်တို့ကမြုပ်သိမ့်တိုက်ပွဲအထိဆင်နွှဲနေနိုင်ဖြစ်တာဖြစ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီကရှင်းမြောင်းသုံးဖွဲ့တော့ဒူတော့ဘယ်လိုပဲဖြစ်ဖြစ်မဟာမိတ်ဖွဲ့ဒီမဖွဲ့ဒီကျွန်တော်တို့မှာဥတီချက်ဒူညီနေတော့ယူဟိုဖက်ကစစ်စင်ရေးကြီးလုပ်ရင်ဒီဖက်ကလည်းကျွန်တော်တို့စီရေးကပေါ်ဆောင်ရမယ်အဲ့ဒါသူ့ဟာသူပေါ်လာတာတဲ့ကျွန်တော်တို့ကဥတီချက်ဒီတူညီလာတော့ယင်အဲ့ဒီလုံနဲ့ကျွန်တော်တို့ကစီရေးကိုအဲ့ဒီလုံနဲ့ဘယူဟာဒီနဲ့မဟာဘယူဟာမြောက်အဲ့ဒီလုံစစ်စင်ရေးဒီကိုကျွန်တော်တို့ကပေါ်ဆောင်ခဲ့တာဖြစ်ပါတယ်ဟုတ်ကဲ့
ဒါကတော့မြန်မာဒီမိုကရေစီရေးရာအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတာပါဒီတစ်ပတ်အတွက်တော့ CNF ချင်းမျိုးသားတက်ဦးရဲ့ပြောခွင့်ရစလိုက်ထက်နီကို Zoom ကနေဆက်သွယ်မေးမြန်းခဲ့တာပါမကြာခင်မိနစ်ပိုင်းအတွင်းမှာတော့ဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါရှင
် VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
်တနင်္ဂနွေညချမ်း VOE မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုကြရအောင်ပါဒီတစ်ပတ်အတွက်တော့နိုင်ငံရေးစီရေးစီးပွားရေးပဋိပက္ခတွေနဲ့ကြုံတွေ့နေရတဲ့မြန်မာနိုင်ငံရေးကိစ္စဟာကဘာကိုချင်းချောက်မှုဖြစ်ရကြီးတစ်ခုအဖြစ် Foreign Policy Magazine ကဖော်ပြလိုက်တာကိုကြည့်ကြရမှာပါ2024ခုနှစ်တစ်အတွက်ကဘာအရေးဖြစ်နိုင်ခြေတွေကိုခက်မှန်းသုံးသပ်ရမှာထည့်သွင်းထားတာလည်းဖြစ်ပါတယ်ဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းမရှင်ပြည်သွင်းနိုင်တဲ့အတူအလိမ္မာကတင်ဆက်ထားပါတယ်ရှင်
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေ2024ကမ္ဘာကြီးရဲ့တအုံနှွေးနှွေးချင်းကြောင်းမှုဖြစ်ရတွေ့တဲ့ကမြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါ2024နှစ်တစ်ကူးပွဲတော်ကိုနယူးဇီလန်ရဲ့မြို့တော်အော့ကလန်မှာရှိတဲ့ Sky Tower မြို့စဉ်ကနေမီးရှူးမီးပန်းတွေပစ်ပေါက်ကနှစ်တစ်ကူးပထမဆုံးကြိုဆိုခဲ့ကြပါတယ်အဲ့ဒီနောက်မှာတော့ဩစတြေးလျကဆစ်ဒနီမြို့ဂျပန်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကနယူးယောက်မြို့ကြီးတွေအပါအဝင်ကမ္ဘာတစ်ဝှမ်းမှာပျော်ရွှင်စွာဆင်နွှဲခဲ့ကြပါတယ်။အဲဒီလို2024နှစ်တစ်ကူးပွဲတော်ကိုပျော်ရွှင်စွာဆင်နွှဲပြီးစနိုင်ပိုင်းကြာမှာပဲယူကရိန်းနိုင်ငံရဲ့မြို့တော်ကီးဖ်အပါအဝင်မြို့တချို့ကိုရုရှားကဒရုန်းမောင်းများစွာအသုံးပြုပြီးတိုက်ခိုက်ခဲ့ပါတယ်။အလားတူပါပဲနှစ်စန်းတရက်နေ့မှာဟားမတ်စ်တွေကအစ္စရေးနိုင်ငံတဲကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာတွေ့ရတယ်လို့ဂျပန်နိုင်ငံအနောက်ဘက်ကန်ယူတန်ဟွန်ရှူးကျွန်းဒေသမှာပြင်းအား 9.6 ရှိတဲ့ငလင်ကြီးလှုပ်ခတ်ခဲ့တာကိုမီဒီယာတွေမှာမြင်တွေ့ခဲ့ရပါတယ်။ကမ္ဘာသတင်းဌာနကြီးတွေဟာနှစ်တစ်နှစ်ကုန်ဆုံးသွားတဲ့အခါမှာတစ်နှစ်တာအတွင်းနိုင်ငံရေးစီးပွားရေးလူမှုရေးရထူးခြားထင်ရှားတဲ့ဖြစ်စဉ်တွေကိုသုံးသပ်တင်ပြကြသလိုလာမယ့်နှစ်သစ်မှာဖြစ်ထွန်းပေါ်ပေါက်လာနိုင်ခြေတွေကိုလည်းကြိုတင်ခန့်မှန်းဖော်ပြလေ့ရှိကြပါတယ်။ဩဇာကြီးရဲ့ Washington DC အခြေစိုက် Foreign Policy Magazine ကြီးက2024ခုနှစ်ထဲမှာဂရုမစိုက်လို့ကိုမရတဲ့တအုံနှွေးနှွေးချိန်ကြောက်နေတဲ့ကမ္ဘာဖြစ်ရ၈ခုကိုဇန်နဝါရီ၂ရက်နေ့ကဖော်ပြခဲ့ပါတယ်။အဲ့ဒီဖြစ်ရ၈ခုထဲမှာမြန်မာအရေးဟာတစ်ခုအပါအဝင်ဖြစ်နေတာတွေ့ရပါတယ်။မြန်မာနိုင်ငံတွင်းကပြည်ပကနဲ့မတည်ငြိမ်မှုတွေဟာမဟာဗျူဟာရတည်ရှိနေတဲ့အခြေတောင်အာရှဒေသကအိန္ဒိယနိုင်ငံတွေအပါအဝင်အာရှရဲ့အင်အားကြီးနိုင်ငံကြီးနှစ်ခုဖြစ်တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေကိုပါရိုက်ခတ်ချိန်ကြောက်နေပြီဖြစ်တယ်။အနောက်နိုင်ငံတွေကဖိအားပေးနေတဲ့ကြားကပဲတရုတ်နဲ့အိန္ဒိယဟာမြန်မာစစ်ကောင်စီကိုဖွံ့ဖြိုးရေးဆိုင်ရာနဲ့လုံခြုံရေးဆိုင်ရာအကူအညီတွေပေးအပ်နေတယ်လို့တချိန်တည်းမှာပဲမြန်မာစစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်နေတဲ့တော်လှန်ရေးအင်အားစုတွေနဲ့လည်းဆက်သွယ်ရေးလမ်းကြောင်းဖွင့်ထားတာတွေ့ရတယ်။မြန်မာနိုင်ငံရဲ့အခြေအနေဟာလူသားချင်းစာနာမှုဆိုင်ရာနဲ့လုံခြုံရေးဆိုင်ရာကပ်ပြီးအချိန်မရွေးကြောက်နိုင်တယ်လို့လည်း Foreign Policy Magazine ကသတိပေးထားပါတယ်။
ဂျပန်သတင်းစာနီကေးအေရှာကလည်းထိုင်ဝမ်မှာခေါင်းဆောင်တဲ့အင်ဒိုနီးရှားနိုင်ငံမျိုးတော်ပြောင်းရွှေ့မှုနဲ့ပါရီအိုလံပစ်ဆိုတဲ့ခေါင်းစဉ်နဲ့2024ခုနှစ်မှာအသစ်ဖြစ်ပေါ်လာနိုင်ခြေတွေကိုတင်ပြထားပါတယ်။အဲ့ဒီအထဲမှာတောင်အာရှအရှေ့အာရှနဲ့အရှေ့တောင်အာရှနိုင်ငံတွေမှာရွေးကောက်ပွဲတွေရှိတဲ့အကြောင်းနဲ့မြန်မာနိုင်ငံမှာစစ်တကာအာဏာသိမ်းပြီးနောက်၃နှစ်ကြာချိန်အခြေအနေကိုထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။ရွေးကောက်ပွဲတွေကတော့ January 9ရက်မှာ Bangladesh, January 13ရက်နေ့မှာ Taiwan,February 10ရက်နေ့မှာ Pakistan, February 14ရက်နေ့မှာတော့ Indonesia နိုင်ငံတွေမှာရွေးကောက်ပွဲတွေပြုလုပ်မှာဖြစ်ပါတယ်။2024ခုနှစ် January 13ရက်နေ့မှာပြုလုပ်မဲ့ထိုင်ဝမ်ရွေးကောက်ပွဲဟာထိုင်ဝမ်တွေကြုံတွေ့နေရတဲ့တရုတ်ရဲ့ဗိုလ်ချုပ်ဆိုမိုမူတရုတ်ရဲ့စိတ်ဓာတ်စစ်ဆေးရင်းနဲ့ရွေးကောက်ပွဲမှာတရုတ်ရဲ့ဝင်ရောက်ဆွတ်ဖက်မှုတွေကိုဘလို့ဖြေရှင်းမလဲဆိုတာစမ်းသပ်မဲ့ရွေးကောက်ပွဲဖြစ်လိမ့်ပါမယ်သမရလောင်းတွေနဲ့ရှေ့ဆုံးကပြေးနေတာကတော့လက်ရှိအာဏာရပါတီ Democratic Progressive Party ရဲ့ဒုသမရလိုင်ချင်တီဖြစ်ပြီးတော့သူ့နောက်ကလိုက်နေသူတွေကတော့တရုတ်ရင်းတဲ့ Kuomintang Party ကဟိုယုံအီနဲ့ထိုင်ဝမ်ပြည်သူပါတီကခိုဝန်ဂျဲရိုဖြစ်ပါတယ်။အဓိကပြိုင်ဘက်ဖြစ်တဲ့လိုင်နဲ့ဟိုတို့ဟာအခြေခံနိုင်ငံရေးသဘောအရမတူညီကြသူတွေဖြစ်ပါတယ်။ထိုင်ဝမ်ဟာဒီမိုကရေစီကျွမ်းနိုင်ငံလေးဖြစ်ပြီးတော့တရုတ်ကွန်မြူနတီပါတီအနေနဲ့ဘယ်တော့မှမအုပ်ချုပ်ခဲ့ဘူးပါဘူး။ဒါပေမဲ့အင်းဒီဂျီအင်အားကြီးတရုတ်နိုင်ငံရဲ့ဖိအားကိုတော့ပိုပြီးခံလာနေရတဲ့နိုင်ငံဖြစ်တယ်လို့နီကေးအေရှားကရေးသားထားပါတယ်
။မြန်မာနိုင်ငံနဲ့ပတ်သက်ပြီးရေးသားရမှာတော့လာမယ့်ဖေဖော်ဝါရီ1ရက်နေ့ဆိုရင်ရွေးကောက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်စီကအာဏာသိမ်းခဲ့တာ3နှစ်ပြည့်မှာဖြစ်တယ်။ပြီးခဲ့တဲ့အောက်တိုဘာကစပြီးချမ်းပြည်နယ်မြောက်ပိုင်းနိုင်ငံအရှိပိုင်းကကြရားပြည်နယ်နဲ့နိုင်ငံအနောက်ပိုင်းကရခိုင်ပြည်နယ်တွေမှာရင်ဆိုင်တိုက်ပွဲတွေပိုကျယ်ပြန့်လာခဲ့တယ်။အာဏာသိမ်းစစ်ကောင်စီဟာနိုင်ငံရဲ့အရေးပေါ်ကာလအခြေအနေကိုအသုံးပြုပြီးတပ်တန်း၄ချိန်တိုးခဲ့ပြီး။လာမယ့်ဇန်နဝါရီအကုန်မှာလည်းနောက်ထပ်တပ်တန်းထပ်တိုးဖို့ရှိတယ်လို့ရေးသားဖော်ပြထားပါတယ်။
2024ခုနှစ်နိုဝင်ဘာလမှာပြုလုပ်ဖို့ရှိတဲ့အမေရိကန်ရွေးကောက်ပွဲအကြောင်းကိုလည်းနီကေးအင်ရှာကရေးသားထားပါတယ်။2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲဟာလက်ရှိသမ္မတဂျိုးဘိုင်ဒန်နဲ့သမ္မတဟောက်ဒေါ်နယ်ထရမ့်တို့ရှင်ပြန်ကြမယ်မကြေပွဲဖြစ်လာနိုင်ပါတယ်။ဒေါ်နယ်ထရမ့်က globalization ကိုလက်မခံဘဲအမေရိကန်ပထမနိုင်ငံခြားရေးမူဝါဒကိုကျင့်သုံးပြီးတော့ဂျိုးဘိုင်ဒန်ကတော့အမေရိကန်နဲ့မဟာမိတ်တွေကြားပုံမအကောက်ခိုင်မာတဲ့မဟာမိတ်ဆက်ဆံရေးကိုအလေးထားတည်ဆောက်တဲ့နိုင်ငံခြားရေးမူဝါဒကိုဗဟိုပြုပါတယ်။ဒါပေမဲ့သမ္မတဂျိုးဘိုင်ဒန်ရောသမ္မတဟောက်ဒေါ်နယ်ထရမ့်ပါတရုတ်အပေါ်ခက်မှန်မှဆက်ဆံတာကတော့တူညီကြတယ်လို့နီကေးအေရှားကဆိုပါတယ
်။တရုတ်ဟာနိုင်ငံရေးအရာရောစီးပွားရေးအရာပါအင်အားကြီးမားတဲ့နိုင်ငံဖြစ်ပါတယ်မြန်မာနိုင်ငံနဲ့လည်းနယ်နိမိတ်ရှိရှေးလျားစွာထိစပ်နေတဲ့အိမ်နီးချင်းနိုင်ငံလည်းဖြစ်ပါတယ်စီးပွားရေးအရတရုတ်ရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံတွင်းမှာအများဆုံးရှိနေပြီးနယ်စပ်ကုန်သွယ်ရေးမှာလည်းတရုတ်ပေါ်မိခိုအားထားနေရတာပါနိုင်ငံရေးအရလည်းမြန်မာနိုင်ငံအပေါ်မှာတရုတ်ဩဇာလွှမ်းမိုးမှုကြီးမားတယ်ဆိုတာအထူးပြောစရာလိုမယ်မထင်ပါဘူးအခုလက်တလောမှာကူတစ်တုံညာနှစ်ခုစစ်စင်ရေးကိုဥဆောင်ဆင်နွှဲနေတဲ့မြောက်ပိုင်းညီနောင်သုံးဘွဲ့နဲ့စစ်ကောင်စီတို့ကိုတရုတ်ကသူ့ဩဇာသုံးပြီးတွဲဆုံဆွေးနွေးစီတာကတက်တည်တာရကတစ်ခုပါပဲဒီလိုအချိန်မှာပဲ NUG နိုင်ငံခြားရေးဌာနကထုတ်ပြန်တဲ့အမျိုးသားညီညွတ်ရေးအစိုးရ၏တရုတ်နိုင်ငံဆိုင်ရာသဘောထားထွက်ပေါ်လာတာတွေ့ရပါတယ်2024ဇန်နဝါရီ1ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အဲ့ဒီသဘောထားကြေညာချက်မှာအပိုက်10ပိုက်ပါဝင်တာတွေ့ရပြီးတော်လိုင်းရေးအင်အားစုတွေကြားမှာတော့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်အထူးသဖြင့်သဘောထားကြေညာချက်အပိုက်၄ပါတရုတ်တနိုင်ငံတည်းမူဝါဒကိုဆက်လက်ကျင့်သုံးမိနေအပိုက်၉ပါ2021ခုနှစ်ဆီအာနာသိမ်းမှုမတိုင်ခင်နှစ်နိုင်ငံနဲ့နမိတ်သတ်မှတ်မှုစာချုပ်များအပါအဝင်နှစ်နိုင်ငံကြားသဘောတူချုပ်ဆိုခဲ့သည့်စာချုပ်များအားလုံးကိုမြန်မာနိုင်ငံမှတာဝန်ယူဆက်ခံပြီးဆိုတဲ့အချက်နှစ်ချက်ပေါ်မှာဝေဖန်ခြင်းခံနေရတာဖြစ်ပါတယ်ခင်ဗျာ
ခုဆက်လက်ပြီးတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်မှာပါ။အာနာသိမ့်မှုအလွန်၃နှစ်နီးပါးကာလအတွင်းလက်နက်ကိုက်တပ်ဖွဲ့တွေပိုးပြီးများလာတာနဲ့အတူပဋိပက္ခတွေကျယ်ပြန့်တက်ရောက်မှုကလည်းကြီးမားလာတဲ့အကြောင်းကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ရှင
်。 ISP မြန်မာကစုဆောင်းထားတဲ့အချက်လက်တွေအရသုံးနှစ်တာအတွင်းနိုင်ငံအနှံ့မြို့နယ်စုစုပေါင်းရဲ့68ရာခိုင်နှုန်းမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မြို့နယ်ပေါင်း221မြို့နယ်မှာတိုက်ပွဲရှိခဲ့ပြီးမြို့နယ်50နဲ့ထက်မှာလားစင်တိုက်ပွဲဖြစ်နေပါတယ်။တိုက်ပွဲအရေအတွက်အပြင်သုံးနှစ်နီးပါးအတွင်း12500ကျော်ဖြစ်ခဲ့ပါတယ်။စစ်စင်ရေး139နဲ့အတူမြို့သိမ်းတိုက်ပွဲတွေလည်းများပြားလာပါတယ်။မျိုးပေါင်း24မျိုးကိုတော်လိုင်းအင်အားစုတွေဘက်ကသိမ်းယူထားပါတယ်။အပြင်အဓိကလမ်းမကြီးတွေကိုစိုးမိုးနိုင်မှုအားပြိုင်မှုတွေလည်းရှိလာခဲ့ပါတယ်။ ISP မြန်မာရဲ့လေးလံမှုအရမြို့နယ်140ခုမှာလုံခြုံရေးဆိုင်ရာညွန်ကိန်းပြင်းထန်တက်ရောက်မှုမြင်မာတာတွေ့ရပါတယ်။အပွဲဖြစ်မြို့နယ်တွေရဲ့လုံခြုံရေးဆိုင်ရာပြင်းထန်တက်ရောက်မှုကိုလေ့လာတဲ့အခါ140ခုမှာမြင်မာနေတာပါမြန်မာစစ်တပ်ဟာတိုင်းပြည်ရဲ့43ရာခိုင်နှုန်းလောက်ကိုထိထိမိမိမထိန်းနိုင်တော့တဲ့သဘောပါပဲစကိုင်းတိုင်းမှာအဆိုးဆုံးဖြစ်ပြီး38မြို့နယ်ထဲမှာမြို့နယ်30ရဲ့ညွန်ကိန်းကမြင်မာနေပါတယ်ရှမ်းပြည်နယ်ကဒုတိယအများဆုံးဖြစ်ခဲ့ပြီးမြို့နယ်24ခုမှာညွန်ကိန်းမြင်မာနေပါတယ်တိုက်ပွဲဖြစ်မြို့နယ်တွေရဲ့စစ်ပြေးဒုက္ခတွေရေတွက်ပေါ်မူတည်ပြီးလူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေလည်း ISP မြန်မာကလေ့လာခဲ့ပါတယ်။ဒီအထက်မြို့နယ်45ခုမှာလူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေကမြင်မာနေပါတယ်။စကိုင်းတိုင်းကအများဆုံးရင်ဆိုင်နေရပြီးအရေးတွက်အားဖြင့်19မြို့နယ်ရှိပါတယ်။ဒါအပြင်ကင်းဒီဒေသတစ်ခုလုံးနီးပါးဟာလည်းလူသားချင်းစာနာမှုအချက်အလက်တွေဖြစ်နေပါတယ်။တိုက်ပွဲဖြစ်မြို့နယ်တွေမှာစစ်ကောင်စီကပြည်သူဝန်ဆောင်မှုကိစ္စတွေလုပ်ပေးနိုင်သလားဆိုတာကိုလည်း ISP မြန်မာကလေ့လာခဲ့ပါတယ်။လေ့လာမှုအရမြို့နယ်ပေါင်း58ခုမှာပြည်သူဝန်ဆောင်မှုလုပ်ငန်းတွေအကျဆိုင်နေပါတယ်။ဒီနေရာမှာလည်းစကိုင်းတိုင်းနဲ့ရှမ်းပြည်နယ်မှာအဆိုးအဝါဆုံးကြုံတွေ့နေရတာပါ။စကိုင်းတိုင်းကမြို့နယ်14ခုမှာပြည်သူဝန်ဆောင်မှုလုပ်ငန်းတွေမလဲပတ်နိုင်တော့ပါဘူး။ရှမ်းပြည်နယ်ရဲ့မြို့နယ်17ခုမှာလည်းပြည်သူဝန်ဆောင်မှုလုပ်ငန်းတွေပြည့်ဝနေပါပြီ
ဒါကတော့ ISP မြန်မာမြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့တာပါကျွန်မတို့VOA မြန်မာပိုင်းရဲ့တနင်္ဂနွေညချမ်းအစီအစဉ်ကိုလိုင်းဒိုမီတာ19 25 32တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုဆက်လက်ပြီးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမတ်အေးတန်တာကျော်ကတင်ဆက်မှာပါ။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်မင်္ဂလာပါ VOE မိသားစုများခင်ဗျာနေဟောင်းကိုနှုတ်ဆက်ခြင်းနဲ့အတူနှစ်သစ်မင်္ဂလာအဖျားပြားရှိကြပါစေလို့ထိုင်းနိုင်ငံကနေရင်ဖွင့်လိုက်ပါတယ် VOE နဲ့ပရိသတ်သောရရှင်နေဆက်ကြဝလာတစ်ခုလုံးရှိကုန်ကြတဲ့အားလုံးသောကုသိုလ်တွေကိုရယူဖို့မေတ္တာပေးဝေလိုက်ပါတယ်တဲ့ခွန်တော်ယထာဆိုတဲ့သောရရှင်နှစ်သစ်မင်္ဂလာဆုတောင်းတစ်ခုပို့လာတာဖြစ်ပါတယ်နောက်ထပ်သောရရှင်တယောက်စာရင်းနေကြသောရရှင်ပါပဲသူကတော့နာမည်လေးထည့်မပြောစေချင်ပါ VOE တဲ့ Christmas နေ့တုန်းကဆူတောင်းလွာလေးကို Messenger ကရေးပို့လာတာပါကျေးဇူးတင်ပါတယ်နော်
ချစ်တော် VOE 2023ဒီဇင်ဘာ25ရက် Christmas Day မှာ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးပျော်ရွှင်ကြပါစေနော် VOE ကိုလည်းစားရေးကြပါအောင်ရှင်လို့ပြောတတ်တယ်မအေးတန်နာကျော်ကြီးအနေရဲ့ကြားကနေပြီးတော့ VOE ရဲ့သတင်းတွေကိုစောင့်မျှော်နားဆင်နေပါတယ်နော် VOE မိသားစုအားလုံးကျန်းမာကြပါစေနာမည်နဲ့ထပ်မပြောပါနဲ့နော်
အနေကြားကနေသတင်းတွေစောင့်မျှော်နားထောင်နေရတယ်ဆိုလို့စိတ်မကောင်းဖြစ်မိပါတယ်ရှင်ဘေးရနေရကင်းရှင်ကျန်းမာရွှင်လန်းပါစေလို့ဆုတောင်းပါတယ်နော်VOA ကနေပြီးခဲ့တဲ့နှစ်ကုန်နဲ့ဒီနှစ်နှစ်ဆန်းပိုင်းရက်တွေမှာ VOA နှစ်ချုပ်အစီအစဉ်တွေအထူးအစီအစဉ်တွေထုတ်လွှင့်ပေးခဲ့တာသောရရှင်တွေကြိုက်ကြရဲဆိုလို့အထူးဝမ်းသာပီတိဖြစ်ရပါတယ်။ဒီရက်မှာသောရရှင်တယောက်ငါးမြင်းဆောင်စကိုင်းသားကိုလေးခွန်ကျော်စောစာရေးလာတာကတော့
နှစ်သစ်မင်္ဂလာပါ VOA ကိုသားညုံတင်ဆက်ထားတဲ့ຫນွေဦးတော်လန်ရေး2023နှစ်ချုပ်သုံးသက်ချက်နှစ်ကူးအထူးအစီအစဉ်ကိုနားထောင်ရတာပြည့်ပြည့်စုံစုံတင်ဆက်သွားလို့အထူးနှစ်သက်မိပါတယ်ဗျာ။2024နှစ်သစ်မှာမြန်မာပြည်ကြီးလဲစစ်အာဏာရှင်အပီးတိုင်ချုပ်ငင်းပြီးတော့ Federal Democracy နိုင်ငံတော်အသစ်တည်ဆောက်နိုင်ပါစေ။ဒီမိုမိခင်ကြီးသမရာကြီးနဲ့တကွမတရားဖန်ဆီးခံနိုင်ငံရေးအကျဉ်းသားတော်လှန်ရေးအင်အားစုတွေအ мян ဆုံးပြန်လည်လွတ်မြောက်ကြပါစေ။အိမ်နဲ့ဝေးနေသူအားလုံးလည်းပျော်ရွှင်စွာနဲ့အ мян ဆုံးအိမ်ပြန်နိုင်ကြပါစေ။2024နှစ်သစ်မှာမြန်မာပြည်သူပြည်သားအားလုံးနဲ့တကွ VOA ဝိုင်းတော်သူဝိုင်းတော်သားများအားလုံးကဘာသူကဘာသားအားလုံးကိုစိတ်နှဖျားကျမ်းမာချမ်းသာကြပြီးတော့ငြိမ်းချမ်းခြင်းတာယာခြင်းပျော်ရွှင်ခြင်းချစ်ချင်းမြတ်တာတွေနဲ့တွေ့ဆုံပြည့်စုံကြပါစေခင်ဗျာ VOA လဲမြန်မာပြည်သူတွေအတွက်နှစ်သစ်မှာသတင်းကောင်းတွေတင်ဆက်နိုင်ပါစေဗျာ VOA ကိုအမြဲတမ်းနားဆင်အားပေးလျက်ပ
ါမြန်မာပြည်သူတွေအတွက်နှစ်သစ်မှာသတင်းကောင်းတွေတင်ဆက်နိုင်ပါစေတဲ့ပေးရစုနဲ့ပြေးပါရစေရှင်မြန်မာနိုင်ငံရောကဘာကြီးအတွက်ပါနှစ်သစ်မှာသတင်းကောင်းတွေများများတင်ဆက်နိုင်ပါရစေလို့လည်းဆုတောင်းနေမိပါတယ်။ဒီတော့အရှင်စုရီတောင်းပေးလာတာမျိုးစုံပါနော်။ပြည်ပြည်စုံတဲ့စုရီမလို့အားလုံးမဟုတ်ရင်တော့မှတစ်ခုလောက်ပြင်အားလုံးကြုံတွေ့နေရတဲ့တော့ကားတွေချုပ်ငိမ့်နိုင်မယ်ထင်ပါတယ်။အားလုံးငြိမ်းငြိမ်းချမ်းနဲ့အိမ်ပြန်နိုင်ပါစေလို့ထပ်လောင်းပြီးတော့ဆုတောင်းပေးချင်ပါတယ်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာတဲ့စာတွေကိုဒီတစ်ပတ်ဖော်ပြပေးသွားပါမယ်နော်။ဒါနဲ့မြန်မာနိုင်ငံအရက်သားအုပ်ချုပ်ရေးအဖွဲ့ကအကြီးအကဲတွေကိုထောင်နဲ့ပြည်တယ်နေချထားနေတဲ့ကိစ္စဒီအယူခံဝင်တဲ့အခါမှာလည်းဘာမှမထူးခြားပဲနဲ့ပြည်တယ်နေရော့ပေါ်မသွားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့စာကိုဖော်ပြပေးချင်ပါတယ်။မြန်မာနိုင်ငံကတရားရေးစနစ်နဲ့ပတ်သက်ပြီးတော့သူတော်တော်လေးကိုအယုံကြည်ကင်းမဲ့နေတဲ့သဘောမျိုးနဲ့ရေးလာတာဖြစ်ပါတယ်
။တရားတဲ့ဥပဒေဆိုတာကျွန်တော်တို့မြန်မာနိုင်ငံမှာရှိခဲ့ဘူးလားလို့မတရားတဲ့ဥပဒေပဲရှိနေတာနှစ်ပေါင်းမနည်းတော့ပါဘူး။ဥပဒေထက်မှာအာဏာယူတွေအခွင့်အူးခံတွေဗသမာသူတွေရဲ့အောက်မှာပဲရှိနေပြီးပျော်တိုင်းလုံးခိုင်တိုင်းသွားပေးမှစားရတဲ့လက်မှတ်ရသဒ္ဒေါင်းစားတွေပါ။အဲ့လိုလူထူးဆန်းတွေကမြန်မာပြည်မှာတက်တက်ကိုရှိနေတာ
တရားဥပဒေနေရာမှာရဥပဒေထက်မှာဘယ်သူမှမရှိရဘူးဆိုပြီးမြန်မာနိုင်ငံမှာတော့ဥပဒေထက်မှာအများကြီးပါဆိုပြီးတီတော်ရရှင်ရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စဝဝနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုယ်ပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းကျွန်တော်တို့အပတ်စဉ်လက်ခံရရှိပါတယ်ရှင်အဲ့ဒီကစာတွေကိုလည်းအများနဲ့ထည့်သွင်းပြီးတော့ဖော်ပြပေးနေတာပါနော်ဒီတစ်ပတ်တော့စိတ်တော့ကရောက်နေတာကို VOA သတင်းကြောင်စိတ်သက်သာရရသွားလို့ပါလို့ရေးလာတဲ့သောရရှင်ရဲ့စာကိုဖော်ပြပေးကြပါတယ်။ကဲဘလိုတွေဖြစ်ခဲ့တာလဲသူရဲ့စာကိုနားထောင်ကြည့်အောင်ပါ
။ကျေးဇူးအထူးတင်ရပါတယ်လို့ပထမဦးစွာနှုတ်ခွန်းဆက်သလိုက်ရပါတယ် VOA ရေ။အကြောင်းကတော့လွန်ခဲ့တဲ့ရက်သက်တစ်ပတ်လောက်က VOA BBC အစရှိတဲ့သတင်းဌာနတွေကိုသတင်းလိမ်ဒေါ်လာစာပြည်ဖြည့်မီဒီယာတွေရဲ့လို့အမြဲအပုတ်ချဆွဆွဲနေတဲ့ကြက်တုံးစကားစသတင်းမှန်ပြန်ကြားရေးတာဝန်ခံဆိုသူက PDF နဲ့ ERO တွေသာအကြမ်းဖက်ဖြစ်ကြောင်းအမေရိကန်ကတော့ကြေညာလိုက်ပြီးဆိုပြီးတက်တည်တက်ကြရနဲ့သတင်းထုတ်ပြန်ရုံမကမြေပြင်မှာဒီတဲ့ပိုဆိုးသေးလို့ရှုံ့မဲ့အပုတ်ချလာတဲ့ဗီဒီယိုဖိုင်ကိုမြင်လိုက်ရတဲ့ခဏမှာအမှန်တရားကိုသိသိချင်းနဲ့ရိုက်ချိုးခံလိုက်ရသလိုကြိတ်မနိုင်ခဲမရဖြစ်နေတော့မှာပဲစကားစနဲ့နှီးနွယ်တဲ့မီဒီယာတွေကလည်းဒီသတင်းကိုဂုံယူဝင်ကြားစွာဆက်ပြီးတော့ဖွာကြအပုတ်ချကြနဲ့တော်တော်အခံရခဲ့တဲ့အထဲလေးစားရတဲ့အချို့သောသတင်းဌာနတွေကတော့ယင်းနှစ်သူဝါကူထိုးသလိုဝိုင်းဝန်းဖော်ပြကြပြန်တော့ညင်းပေးမဲ့သူရှင်းပေးမဲ့သူမရှိတော့ဘူးလားရေလို့တင်ငယ်အပြည့်စိတ်နဲ့ဒီရပိုင်းအတွင်းနေမတိထိုင်မသာဖြစ်ခဲ့ရတာဒီဇင်ဘာ23ဗုဒ္ဓနေ့မနက်ခင်း VOA မင်္ဂလာသတင်းထုတ်လွှင့်တဲ့အချိန်ထိပါပဲအဲ့ဒီသတင်းမှာတော့မ မြန်မာစစ်ကောင်စီကရည်ညွှန်းပြောဆိုနေတဲ့အမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့2022နိုင်ငံအလိုက်အကြမ်းဖက်မှုအခြေအနေအစိုးရခံစားပါအချက်လက်တွေဟာတီးခြားအစိုးရခံစားတစ်ခုရဲ့ဥတွဲဖော်ပြချက်သာဖြစ်ပြီးအမေရိကန်အစိုးရရဲ့မူဝါဒဆန်ရာထုတ်ပြန်ချက်မဟုတ်ကြောင်းစစ်ကောင်စီနဲ့ညှိနွယ်တဲ့မီဒီယာတွေကလည်းမှားယွင်းကိုးကားဖော်ပြနေကြကြောင်းစသဖြင့်လက်သက်တရခန့်အစ်စ်စကားဆအာနာသိမ့်မှုကအစပြုတဲ့ဖြစ်ရများသာလို့မြေပြင်ကအရှိတရားအမှန်တရားကို VOA စုံစမ်းမေးမြန်းမှုကြောင့်အမေရိကန်နိုင်ငံသားဝင်ကြီးဌာနပြောခွင့်ရသူကရှင်းလင်းထုတ်ပြန်လိုက်တာဖြစ်ပါတယ်လို့သတင်းကြေညာသံကြားလိုက်ရတော့မှပဲထားခုံမိမတက်ဝန်သားရရင်ထဲမှာစွန့်နေတဲ့အလုံးကြီးလဲပြုတ်ကျသွားသည့်ပမာသတင်းကြေညာသူဦးတင်မောင်တန်းကိုပြေးပွေဖက်ကဂုံယူလိုက်ခြင်းသည့်အထိကြည်နူးပီတိဖြစ်ခဲ့ရပါတယ်မသူတော်ရရဲ့မဟုတ်တန်းတရားဆူဆွဲချက်ကိုခြေဖြတ်လိုက်နိုင်တဲ့တကယ့်အစွမ်းအားဖြင့်သတင်းစကားသံပါပဲလို့တင်စားလိုက်ချင်ပါတယ်။မြေသောပင်ဆိုပါစေ VOA ဥတည်မောင်တန်ကြေညာပေးလိုက်တဲ့ဒီဇင်ဘာ23ရက်နေ့နက်ခင်းမင်္ဂလာသတင်းဟာစကားစသတင်းမှန်ပြန်ကြားရေးနဲ့သူ့နောက်လိုက်မီဒီယာအပေါင်းကိုအမြင့်လန်ချိုးပြစ်လိုက်တယ်လို့ပါပဲလို့နှစ်ထောင်အရကျေးဇူးတင်စကားဆိုလိုက်ရခြင်းဖြစ်ပါတယ် VOA
ဒီဇင်ဘာလလယ်ကရေးလာတဲ့တော်ရှင်ရဲ့စာဖြစ်ပါတယ်။သတင်းမှန်ကိုကြားလိုက်ရတဲ့အခါမှာသူ့ရဲ့တောကတွေပြေးပြောင်းရပါတယ်ဆိုတော့ဒီတော်ရရှင်ချိုတူခိတဆစ်အကျဉ်းသားဆိုတဲ့တော်ရရှင်ရေးလာတာပါတော်ရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်အားလုံးအတွက်ဒီ2024နှစ်တင်မှာပုံမှန်ကောင်းမွန်အဆင်ပြေတဲ့နေ့ရက်တွေပေါ့ပို့ပြမြန်မြန်ရောက်ရှိပိုင်ဆိုင်နိုင်ပါလေလို့တောင်းဆိုပြပါတယ်ရှင်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi's news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင
်။ဒါကတော့မြန်မာပြည်ကပေးစာအစီအစဉ်ကိုမအေးတန်နာကျော်တင်ဆက်ခဲ့တာပါရှင်။ကျမတို့ VOA မြန်မာပိုင်းကိုတင်ဆက်နေတဲ့အစီအစဉ်တွေကိုအခုလို့တော်ရရှင်နေကနေပြီးတော့ဝေဖန်အကြံပေးဆက်သွယ်ပြောဆိုလာတဲ့အတွက်လဲကျေးဇူးအထူးတင်ပါတယ်ရှင်။အခုဆက်လက်ပြီးတော့ကမ္ဘာတစ်လွှားထူးခြားဆန်ပြသတင်းအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။ချီလီနိုင်ငံမှာမကြုံဆက်ဘူး15ပေါင်ကျော်တဲ့ကလေးတစ်ယောက်ကိုခက်ခဲခက်ခဲမွေးဖွားလာနိုင်ခဲ့ပါတယ်။တခါထိုင်းနိုင်ငံချင်းရိုင်မြို့ကစပါးကင်းတွေပေါ်မှာကြောင်ပုံစံဒီဇိုင်းခွက်တွေကိုဝေဟင်ကနေမြင်တွေ့နိုင်ပါတယ်။ဒီလိုထူးခြားဆန်ပြတဲ့သတင်းတွေကိုကိုဝင်းခတ်မောင်နဲ့အတူမတ်ဤတန်စင်ကပြောပြမှာပါရှင
်။ချီလီနိုင်ငံမှာအကြီးဆုံးမွေးကင်းစာကလေးပြေး15ပေါင်10အောင်စာလျှော်ရှိတဲ့တားယောက်ျားလေးတယောက်ကို2023ခုနှစ်မကုန်ခင်ဒီဇင်ဘာလနှောင်းပိုင်းမှာခက်ခက်ခဲခဲမွေးဖွားနိုင်ခဲ့ပါတယ်။မွေးကင်းစာမှာအရက်2ပေနီးပါးရှိတဲ့ဒီကလေးကအကြီးလို့တဲ့အတွက်မိခင်ရောကလေးပါဆေးရုံရေးပေါ်ခန်းနဲ့ထားပြီးချီလီနိုင်ငံကာရာနီလာဟေးမြို့ဆေးရုံမှာဘိုက်ခွဲမွေးခဲ့ရပြီးတဲ့နောက်ကွန်ဆက်ဆန်မြို့ကလေးအထူးကုဆေးရုံစီကလေးကိုပြောင်းရွှေ့ခဲ့ရပါတယ်။ကလေးကကြီးလွန်းတဲ့အတွက်ကျန်းမာရေးစိုးရိမ်ရတဲ့အခြေအနေမှာရှိခဲ့တာကြောင့်အသက်ရှူဆက်တက်ခဲ့ရသလိုဆေးဝန်ထမ်းတွေအချိန်ပြည့်စောင့်ကြည့်ခဲ့ရပြီးနောက်အခုတော့အစိတ်ချရတဲ့အနေအထားကိုရောက်နေပါပြီ။မွေးကင်းစာကလေး15ပေါင်ကျော်တယ်ဆိုတာအင်မတန်ရှားပါပြီးချီလီနိုင်ငံမှာဒီလောက်ကြီးတဲ့မွေးကင်းစာကလေးကိုတခါမှမတွေ့ဘူးလို့တားဖွားမီးရဲ့ဆရာဝန်ကပြောပါတယ်။မွေးကင်းစာကလေးဆိုတာအနည်းတုတ်ထဲမှာတည်တည်လေးရှိနေမယ်လို့ခန့်မှန်းထားပေမဲ့သူ့ကလေးကတစ်နှစ်သားအရွယ်လောက်လူကောင်းကြီးနေတဲ့အပြင်ကျန်းမာရေးစိုးရိမ်ရတဲ့အတွက်ဝမ်းနဲ့ဝမ်းသာဖြစ်မိကြောင်းကလေးရဲ့ဖခင်လူဝစ်ကွန်ထရာကပြောပါတယ်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းကစပားကင်းတွေမှာကြောင်လေးတွေအိတ်နေတဲ့ပုံစံဖော်ထားတာကိုဝေဟင်ကနေတဆင့်ကြည့်ရင်မြင်နိုင်ပါပြီ။ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့ကစပားကင်းတွေမှာအစိမ်းရောင်စပားပင်တွေကိုအဝါရောင်ခရမ်းပုတ်ရောင်စပားပင်တွေနဲ့ရောစိုက်ပြီးတော့ပုံဖော်ထားတာဖြစ်ပါလေ။စစ်ရုံအလုံးသမားဖြစ်လုတ်ကင်ပြီးတော့အချိန်ပိုင်းလေသမားဖြစ်လုတ်လုတ်ကင်နဲ့တန်ညပုံကိုက်ခန်ကစပားပင်တွေရောင်စုံကိုစမ်းသက်စိုက်ပျိုးပုံဖော်ခဲ့တာပါ အိမ်နေတဲ့ကြောင်လေးတွေပုံစံကိုပကြည်စရာတရားကိုဆွဲခိုင်းခဲ့ပြီးတော့အဲ့ဒီနောက်အဝေးထင်းဒရုန်းကိုတုံးပြီးတော့ GPS ဒီနေရာပြစနစ်နဲ့ကြောင်ပုံတွေကိုပုံကြီးချပြီးစဘာခင်းမှာရေးဆွဲခဲ့ပါလိမ့်ထိုင်းနိုင်ငံရဲ့အခြေခံစားတောက်ကုန်စံစဘာကိုအာဟာရအတွက်သာမကအနုပညာအဖြစ်လည်းမြင်နိုင်ဖို့အတွက်စိုက်ပျိုးရေးသာမကခီးသွားလုပ်ငန်းတိုးတက်ဖို့ကပါအထောက်အကူဖြစ်စေဖို့တညာပုံကိုင်ခံကရည်ရွယ်တာဖြစ်ပါလိမ့်ထိုင်းပြည်သူအားလုံးရဲ့30ရာခိုင်နှုန်းလောက်ကကြောင်ချစ်သူတွေဖြစ်ကြတဲ့အတွက်သူကလည်းကြောင်ပုံဆွဲဖြစ်သွားတာလို့ပြောပါလိမ့်။သူဖန်တီးထားတဲ့စဘာကင်းပေါ်ကကြောင်လေးတွေကိုလာကြည့်ကြတဲ့ခီးသွားဧည့်သည်တွေအတွက်မျှော်စင်တစ်ခုလေးစောင့်ပြီးထားပါရဲ့ရှင
်။ဗီနီဇွဲလားနိုင်ငံကရာကတ်စ်မြို့မှာတော့လက်လုံတစ်သားလဲစီပြိုင်ပွဲကိုအားလက်ရဲ့ရာသီတုန်းကကျင်းပခဲ့ပါတယ်။ကရူချာလို့ခေါ်တဲ့ရိုးရာလက်လုံဘိန်း၄ခုတက်တတားလှဲတွေကိုမောင်းသူကကျိုးနဲ့ဆွဲရပြီးဆက်မပါပဲဂုံးစင်းအတိုင်းထိမ့်မောင်းရတာဖြစ်ပါတယ်ဗီဒီယိုဂိမ်းတွေပဲကစားနေတဲ့ကလေးတွေကိုရိုးရာကစားနီးဆော့ကစားစီခြင်းတဲ့အတွက်အခုလိုစီစဉ်လာဖြစ်ကြောင်း2011ခုနှစ်နောက်ပိုင်းနှစ်တိုင်းဒီဇင်ဘာလမှာဒီပွဲကျင်းပနေကြစီစဉ်သူတွေကပြောပါတယ်ခင်ဗျာ
မဲခင်ပြည်အောင်စု Oregon ပြည်နယ် Ecola ပြည်နယ်ဥယျာဉ်တွေကကြောက်ကဘာတစ်ခုမှာခွေးတစ်ကောင်တောင်းတနေတဲ့အတွက်အမေရိကန်ကမ်းခြေဆောင်တပ်တွေကရဟတ်ယာဉ်နဲ့ကယ်ဆယ်ခဲ့ရပါလိမ့်။ကမ်းခြေအပေါ်ကိုဝေးဟင်မှာရဟတ်ယာဉ်ပြန်တန်းထားနေချိန်မှာကယ်ဆယ်ရေးသမားတစ်ယောက်ကကျိုးနဲ့အောက်ကိုဆင်းခွေးကိုခေါ်ချင်းအောင်နဲ့ထည့်ပြီးတော့ကယ်တင်ခဲ့ရပါလိမ့်။ခွေးကိုရှာနိုင်ဖို့ဂျိုဒူဓာတ်ပုံအပူလိုက်အာယုံခံဓာတ်ပုံတွေကိုအသုံးပြုခဲ့ရပါလိမ့်။ဇန်နဝါရီလ1ရက်နေ့2024နှစ်ကုရနေမှာခွေးလေးလီယိုကိုကယ်တင်နိုင်ခဲ့တာဖြစ်ပြီးတော့သူ့သခင်တွေနဲ့ပြန်လည်စုံစည်းနိုင်အောင်လှုပ်ပေးတဲ့အတွက်ကဲတင်ပေးခဲ့တဲ့ကမ်းခြေဆောင်တက်ကိုအားလုံးတူတူဝမ်းသာအားရပွေဖက်ခဲ့ကြပါလိ။ကြောက်ကဘာမှာတကောင်နဲ့နေခဲ့ရလို့ကဲတင်ခဲ့ရတယ်ဆိုပေမဲ့လေညာရင်းချင်းမဲ့ခွေးလေးကပူပင်မှုကင်းစင်ပြီးတော့ပုံးပဲ့တရာအနည်းငယ်ကလွဲလို့အားလုံးကောင်းဝင်ပြီးတော့ကျန်းမာနေတာကိုတွေ့ရတဲ့အကြောင်းသူ့သခင်က X လူမှုကရမှာရေးသားပြောရတယ်ရှင
်။ဒါကတော့ကဘာတလွားကထူးခြားတဲ့သတင်းတွေကိုကိုဝင်းခတ်မောင်နဲ့အတူမဲ့ဤတန်စင်ကပြောပြသွားတာပါ။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာပါရှင
်။ရှင်းလဗန်ဒေတာရေးဆွေးနွေးဖို့ခရီးထွက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာဒီနေ့တင်းနှင်းငွေနေ့မှာဂျော်ဒန်နိုင်ငံကိုရောက်ရှိနေပြီးဂျော်ဒန်ပြည်ဒုတိယမြောက်အဗ်ဒူလာနိုင်ငံခြားရေးဝန်ကြီးအေမန်ဆာဖာရီနဲ့တွေ့ဆုံပါတယ်။ဂါဇာဒေတာကိုကုန်တင်ကားတွေနဲ့ကူညီရပြဖို့နေတဲ့ကမ္ဘာစားနပ်ရိက္ခာဖွဲ့ WWF ရုံးကိုလည်းတွားရောက်ခဲ့တာပါ။ Israel Hamas တိုက်ပွဲတွေကြောင့်ဒေသတွင်းရဲကပ်မှုတွေကြုံရတဲ့အရှေ့အလယ်ပိုင်းဒေသခီးစင်မှာဝန်ကြီးပလင်ကင်ကခုနောက်ဆုံးဂျော်ဒန်နိုင်ငံကိုရောက်နေတာဖြစ်ပါတယ်။ဒီချိန်ထဲမှာပဲဂါဇာဒေသမြောက်ပိုင်းက Hamas ဖွဲ့ရဲ့စစ်ပတ်ဆိုင်ရာအခြေခံအဆောက်အအုံကိုဖြိုခွင်းနိုင်တဲ့အကြောင်း Israel စစ်တပ်ကပြောလိုက်ပါတယ်။ပိတ်ဆို့ဝန်းရံထားတဲ့ဂါဇာဒေသတောင်ပိုင်းဘက်ကိုအပြည့်အဝထိုးစစ်ဆင်သွားမယ်လို့လည်း Israel Hamas စစ်ပွဲလေးလပြည့်တဲ့ဒီကနေ့တင်းနှင်းငွေနေ့မှာပဲကြေညာလိုက်ပါ။ဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်း Cox's Bazar ခရိုင်ကရိုဟင်ဂျာဒုက္ခသည်စခန်းမှာမီးကြီးကျယ်လောင်ကျွမ်းမှုကြောင့်ယာယီကုလွန်ရောင်အင်ဂျီတစ်ထောင်ကျော်ပျက်စီးပြီးထောင်နဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ရတဲ့အကြောင်းဒေသခံမိသက်ဌာနနဲ့ကုလသမဂ္ဂတာဝန်ရှိသူတွေကဒီနေ့ပဲပြောလိုက်ပါတယ်။ကုတူပလောင်ဒုက္ခသည်စခန်းမှာမနေ့ညသကောင်လောက်ကမီးလောင်မှုစတင်ဖြစ်ပွားခဲ့ရမှာလေပြင်းတက်ခတ်မှုကြောင့်အလင်းအမြန်မီးကုစက်ခဲ့ရတဲ့အကြောင်းဒေသခံမိသက်ဌာနအကြီးအကဲကိုကူကပ်ပြီး AP သတင်းကဖော်ပြခဲ့တာပါ။မီလာမှုကြောင့်အင်ဂျီ1040ပျက်စီးပြီးမိသက်ဖွဲ့ဆယ်ဖွဲ့နဲ့နှစ်နာရီလောက်ကြာအောင်ငြိမ့်သက်ခဲ့ရတယ်လို့လည်းပြောဆိုထားပါတယ်။အသေးပြောက်တော့မသိရဘူးလို့လည်းပြောပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကတော့ထိခိုက်ပျက်စီးမှုအတိုင်းအတာကိုစမ်းစစ်နေတဲ့အကြောင်း AP သတင်းတန်တာကိုပြောဆိုထားပါတယ်ခင်ဗျာ
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုကိုအောင်လင်းကပြောပြသွားတာပါ။ဒီကနေ့ညပိုင်းအတွက်အစီအစဉ်ထုတ်လို့ရေးမှုကတော့ကိုရဲနိုင်ပါရှင်။အတံဖန်းအင်ဂျင်နီယာကတော့ဂျူနာကမ်မင်းဖြစ်ပါတယ်။ရုပ်တံအင်ဂျင်နီယာကတော့ဟဲလင်ဂါဒီယန်ဖြစ်ပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်တယ်လို့ Facebook နဲ့ YouTube စာမျက်နှာတွေဖြစ်တဲ့ VOA Burmese News မှာလည်းအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်။ဒါအပြင် Telegram စာမျက်နှာဖြစ်Telegram စာမျက်နှာမှာလည်း VOA Burmese News ကိုအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါရဲ့ရှင်။တနုနေညာချန် VOA မြမပိုင်းအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်။ BND ရဲ့အသွေးသွေးကနေကြည့်နေကြပါစီရှင်။ကျမအင်ဂျင်နိုင်ပါ။
This program has come to you from the